The Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ28ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညပိုင်းသတင်းတွေကိုကိုရနိုင်နဲ့ကျမနောင်လာတို့ပြောပြမှာပါတိရလင်္ကာနိုင်ငံအရှေ့ပိုင်းကလုံခြုံရေးတပ်ဖွဲ့နဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့မနေ့ညကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူ15ဦးသေဆုံးပြီးတော့9ဦးဒဏ်ရာရသွားပါတယ်အမေရိကန်မက္ကဆီကို29အမေရိကန်တပ်သား300ထပ်ပြီးဆီလိုပိုအမိမြေလုံခြုံရေးဌာနကတောင်းဆိုနေပါတယ်ပါကစ္စတန်နိုင်ငံမှာပိုလီယိုရောဂါကာကွယ်ဆေးလိုက်ကျွေတဲ့ဝန်ထမ်းတဦးသတ်ခံရပြီးကျန်းမာရေးအဆောက်အုံတစ်ခုပါမိရှုခံခဲ့ရတာကြောင့်စိတ်သက်ကြွမှုကိုရပ်ဆိုင်းလိုက်ပါပြီ။ဒီလိုသတင်းတွေကြားကြပါပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမယ့်သတင်းလွှာတွေကတော့မြမအင်းဒီတရုတ်နိုင်ငံကိုသွားရောက်ပြီးတော့ဒီမြမနိုင်ငံကရခိုင်ဒေသမှာတရုတ်တို့ယင်းနီမြုံနယ်မှာကိုဒေါန်ဆန်းစုကြည်ဘက်ကကြိုဆိုလိုက်ပေမဲ့လို့ရခိုင်ဒေသခံနေရဲ့သဘောထားဘယ်လိုရှိပါသလဲ။
ဆိုစီမကြီးကကောင်းထင်ပို့ပြီးကိုတဲ့ခါကြတော့ဒေသခံအလုံးသမားတွေကချွတ်နေရတယ်မှာအလူးလို့ကြရတယ်။ဘာလို့ကြောက်ဒီထဲကိုကြောက်ပြီးသူကြောက်ပ
ြီးကြခိုင်ဒေသခံပြောပြသွားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဝဒေသအထူးဒေသကိုကိုရိုင်းသွားရောက်ပြီးတော့ယူခဲ့တဲ့ VOA သတင်းနောက်ရဲ့သတင်းနောက်မဆုအစီအစဉ်။နောက်ရန်ကုန်မြို့ကကန္နာလန်ညာစေတန်းကြီးအစစ်မြင့်တင်တဲ့စီမံကိန်းအကြောင်းတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲမြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်ရမလဲဆိုတဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။တိရီလင်္ကာနိုင်ငံအရှေ့ပိုင်းကကာလ်မူနီမြို့မှာအလုံးကျုံရင်တပ်ဖွဲ့နဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့တို့တောက်ကြားနေညကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အင်ကိုဒီကနေ့ရှင်းလင်းရမှာအပြင်းထန်ဒဏ်ရာရထားတဲ့အမျိုးသမီးနဲ့ကလေးတူအုပ်ကိုစေယုံတင်ထားပါရယ်။အပြန်အလှန်ပစ်ခတ်ပြီးတော့ပောက်ကွဲမှုတွေပါဖြစ်ပွားခဲ့တဲ့အဲ့ဒီအင်နဲ့အနီးတစ်ပိုက်မှာအလုံး15လောက်ကိုတွေ့ရပြီးတော့အဲ့ဒီအထက်မှာကလေးငယ်6ဦးပါဝင်တယ်လို့စစ်တပ်ပြောခွင့်ရသူကပြောပါရယ်။ပောက်ကွဲမှုကတော့အသေးခံမုန်းကွဲသူတွေကြောင့်ဖြစ်ပုံရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီအင်ထဲမှာရန်တောင့်150 IS ဆွန်ရောက်တွေရဲ့ဝတ်စုံတမဏိဂုံဒီတွေဒရုန်းရင်တစ်ခု laptop computer တစ်လုံးနဲ့ Vanguard တစ်စီးကိုပါရှာဖွေတွေ့ရှိခဲ့တယ်လို့တိရီနေကလင်္ကာနိုင်ငံထုတ် The Daily Mirror သတင်းစာကဖော်ပြပါတယ်။ပြည်ခရဲသတင်းကွန်ရက်ကပဲခရီးယံဘုရားကျောင်းတွင်တဲ့ဟိုတယ်ရီမှာအသေးခံဘုံးကွဲတိုက်ခိုက်မှုတွေကြောင့်လူပေါင်း150ဝန်းကျင်သေဆုံးပြီးတော့ရာနဲ့ချီတရားရခဲ့တာပါ။အဲ့ဒီဖြစ်ရနောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေထပ်ပြီးဖြစ်လာနေတဲ့ဆိုတော့တည်င်းတွေထွက်ပေါ်လာတာကြောင့်နိုင်ငံတော်အလုံးကဝတ်ပြုဆူတောင်းပွဲတွေကိုကက်သလစ်ကောင်းဆောင်တွေကဖျက်သိမ်းထားပါတယ်။
မက္ကဆီကိုနိုင်ငံနဲ့ထိစပ်နေတဲ့နိုင်ငံတောင်ဘက်ကိုတပ်သား300ထပ်ပြီးတော့ဆေးလွှတ်နိုင်ခြင်းရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ပြည်ထောင်စုဝန်ကြီးဌာနရဲ့မြစ်တာရက်ခံချက်ကိုယာယီကာကွယ်ရေးဝန်ကြီးဌာနပက်ထရစ်ရှန်နဟန်ကအတည်ပြုလက်မှတ်ထိုးလိမ့်မယ်လို့ခန့်မှန်းရကြောင်းပန်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူချာလီဆမော့စ်ကမနေ့တောက်ကြာနေ့မှာပြောပါတယ်။အဲ့လိုတင်ပြတောင်းဆိုလာတဲ့အထက်မှာရွှေပြောင်းဝင်ရောက်လာသူတွေနဲ့ပြောဆိုဆက်ဆံတာမျိုးမလုပ်ရဘူးဆိုတော့လက်ရှိမူဝါဒတွေကိုပြင်ဆင်ပေးဖို့လဲတောင်းဆိုထားကြောင်းပြောခွင့်ရသူရှန်နဟန်ကပြောပါတယ်။နောက်ထပ်ပို့ပေးမဲ့တပ်ဖွဲ့တွေမှာရွှေပြောင်းချေချသူတွေကိုချက်ပြုတ်ပြီးခုခတ်ကြွေးမွေးရမယ်တပ်ဖွဲ့ဝင်တရားရွှေပြောင်းဝင်ရောက်သူတွေတင်လာတဲ့ဘတ်စကားတွေမောင်းနေရမယ်သူတွေနဲ့ကုညီထောက်ပံ့ရေးဆိုင်ရာတခြားလုပ်ငန်းမျိုးတွေလုပ်ရမယ်တပ်သားတွေလည်းပေါင်းအောင်ပါအဲ့လိုလုတ်ကင်တဲ့အခါမှာရွှေပြောင်းဝင်ရောက်လာသူတွေနဲ့ပြောဆိုဆက်ဆံရတာမျိုးတွေဖြစ်လာနိုင်တဲ့အတွက်အချင်းချင်းပြောဆိုဆက်ဆံတာမျိုးမလုပ်ရဘူးဆိုတော့လက်ရှိမူဝါဒကိုချိုးဖောက်တာမျိုးဖြစ်သွားနိုင်ပါတယ်ဒီလဆောပိုင်းမှာအမေရိကန်သမ္မတဒေါနယ်ထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်ကိုတပ်သားတွေထပ်ပြီးတော့ဆေးလွှတ်သွားဖို့လုတ်ကင်မဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းသမ္မတအသင်းနဲ့တွေ့ဖြစ်မယ်ဆိုရင်ယူကရိန်းနိုင်ငံအရှေ့ပိုင်းကပဋိပက္ခကိစ္စရပ်တွေကိုပြောဆိုဖို့ရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်ယူကရိန်းသမ္မတဗော်လ်ဒိုမီယာဇာလန်စကီနဲ့မစ္စတာပူတင်တို့တွေ့ဆုံမဲ့ရက်ကိုတော့မသတ်မရသေးပါဘူးနိုင်ငံအရှေ့ပိုင်းကပဋိပက္ခနဲ့ပတ်သက်လို့သမ္မတရဲ့အမြင်တော်ရာကိုနားလည်သဘောပေါက်ဖို့ဆန္ဒရှိတယ်လို့တရုတ်နိုင်ငံပီကျင်းမြို့ကိုရောက်နေတဲ့ရုရှားသမ္မတကဒီကနေ့ပဲပြောဆိုလိုက်တာပါနိုင်ငံအရှေ့ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေကိုယူကရိန်းပြည်သူတွေစိတ်ကုန်နေပြီလို့လည်းသူကပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာနေထိုင်နေကြတဲ့လူတွေတွေမှာပဲယူကရိန်းနိုင်ငံသားအလုံးရုရှားနိုင်ငံသားခံယူခြင်းရင်ခွင့်ပြုပေးဖို့စဉ်းစားနေတယ်လို့လည်းမစ္စတာပူတင်ကပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကဒေါနက်စ်နဲ့လူဟန်စ်ဒေသကရုရှားနိုင်ငံသားခံယူခြင်းနဲ့လူတွေအတွက်လုပ်ငန်းစဉ်တွေကိုဧပြီလ24ရက်နေ့မှာပဲမစ္စတာပူတင်ကဖြေလျှော့ပေးခဲ့တာပါအဲ့ဒီလို့ရကြောင်းဥရောပသမဂ္ဂအမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံနဲ့အခြားနိုင်ငံတွေဘက်ကဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်ပေါ်ခဲ့ပါတယ်
အမေရိကန်နိုင်ငံတော်မှာဝက်သက်ယောဂါတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံသားတွေအနေနဲ့ဝက်သက်ယောဂါကာကွယ်ဆေးထိုးကြဖို့သမ္မတဒေါ်နယ်ထရမ့်ကတောက်ချာနေ့ကတိုက်တွန်းလိုက်ပါတယ်။အခုလိုဝက်သက်ယောဂါပြန်ဖြစ်တာကြောင့်တက္ကသိုလ်တို့ခုမှကျောင်းသားတွေကျောင်းဆရာဆရာမတွေနဲ့တခြားကျောင်းဝန်နှန်းတွေကိုပါယောဂါမကူးဆက်အောင်ကြီးကြီးခွဲထားလိုက်ရပါတယ်။ပြည်နယ်၂၂ခုမှာဝက်သက်ယောဂါဖြစ်နေသူ900လောက်ရှိပြီးဒါဟာ25နှစ်အတွင်းအများဆုံးဖြစ်တာလို့အမေရိကန်ယောဂါထိန်းချုပ်ရေးဘုတ်ဌာန CDC ကဗုဒ္ဓနေ့မှာပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာလည်းဝက်သက်ယောဂါဖြစ်ပွားတာတွေရှိနေပြီးတော့ LA မြို့က UCLA တက္ကသိုလ်နဲ့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်တွေမှာယောဂါကူးစက်မှုမရှိအောင်ယောဂါဖြစ်နေတဲ့သူ900ကျော်ကိုတည်ထောင်ထားရှိဖို့ဒါမှမဟုတ်သူတို့ရဲ့အိမ်ကိုပြန်ကျဖို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကအမိန့်ထုတ်လိုက်တယ်ဆိုပြီးတော့ AP သတင်းကဖော်ပြပါတယ်အခုလိုဝက်သက်ယောဂါဖြစ်လာတာတွေတိုးလာရတာဟာကာကွယ်ဆေးနဲ့ပတ်သက်ပြီးတော့သတင်းအမှားတွေကြောင့်ဖြစ်တယ်ဆိုပြီးတော့ CDC ကယူဆနေပါတယ်အခုလိုဝက်သက်ယောဂါတဖန်ပြန်ဖြစ်ပွားလာတာဟာဂျူးလူမျိုးတူစီကနေစတင်ခဲ့တာဖြစ်ပြီးတော့သူကတော့ပြည်ပကိုခီးသွားစင်မှာကူးဆက်လာခဲ့တာပါနယူးယောက်နယူးဂျာဆီမစ်ချီဂန်ဝါရှင်တန်ပြည်နယ်တွေမှာအဖြစ်များတယ်လို့လည်းပြောပါရယ် CDC ကတော့ငငယ်ကဝက်သက်ပေါက်ဖူးတဲ့လူတွေနဲ့ခန္ဓာရည်ရှိတဲ့လူတွေကလွယ်ပြီးကျန်တဲ့တနည်းနဲ့အထက်ပိုင်းလူတိုင်းကိုကာကွယ်ဆေးထိုးကြဖို့ကိုအကြံပြုထားပါတယ်ခင်ဗျာ
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအင်ညမာပိုင်းကနေနောက်ဆုံးကသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တရုတ်နိုင်ငံကဦးဆောင်တဲ့ခေတ်သစ်ပိုလမစီမံကိန်းမှာကဏ္ဍအပေါင်းစုံပါဝင်လာနိုင်မဲ့သဘောတဘာဝတွေကိုတရုတ်သမ္မတကညီလာခံမှထည့်သွင်းပြောဆိုသွားပါတယ်။တရုတ်နိုင်ငံကလည်းအာရှဥရောပအာဖရိကတိုင်းနိုင်ငံတွေကိုဆက်သွယ်ပေးတဲ့ခေတ်သစ်ပိုလမစီမံကိန်းဆိုင်ရာဒုတိယအကြိမ် BRI အပြည်ပြည်ဆိုင်ရာညီလာခံကိုတက်ရောက်လာကြတဲ့ပြည်ပနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုသမ္မတရှီကျင်းပင်ကပြောဆိုသွားတာပါဒီစီမံကိန်းဟာပွင့်လင်းမြင်သာမှုရှိပြီးတော့အခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေစစ်မှုလုပ်ငန်းခွဲတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွေ့အခွင့်အလမ်းတွေဖန်တီးပေးလိမ့်မယ်လို့လည်းသမ္မတရှီကပြောဆိုခဲ့ပါတယ်ပိုလန်မှာစီမံကိန်းရဲ့မဟာဗျူဟာရေးမှန်းချက်တွေစီမံကိန်းတွေကိုစီမံခန့်ခွဲရေးကိစ္စရပ်တွေနဲ့ဘဏ္ဍာရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ရုရှားနဲ့ဂျပန်နိုင်ငံတို့ရဲ့ဆွေးနွေးမှုတွေလည်းရှိနေပါတယ်စီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာတော့အခြေခံအဆောက်အုံတွေတိုးတက်အောင်တရုတ်ကကူညီပေးမယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့အကျွေးတွေနှစ်ကုံတာကြောင့်ခေတ်သစ်ပိုလန်မှာစီမံကိန်းအပေါ်ညံပွားစရာလည်းဖြစ်နေတာပါဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရွေးချယ်နယ်ဆောင်နေတာဖြစ်ပြီးဘသူကမှအကျွေးပြောင်းလို့နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညင်ဆန်ထားပါတယ်
ပါကစ္စတန်နိုင်ငံမှာတနိုင်ငံလုံးအတိုင်းအတာနဲ့ပိုလီယိုအကျော်သေးရောဂါကာကွယ်ဆေးထိုးနေတာတွေကိုဆိုင်းငံ့ထားလိုက်ပြီဖြစ်ပါတယ်။ကြာသေးခင်ကပဲပါကစ္စတန်နိုင်ငံမှာပိုလီယိုရောဂါကာကွယ်ရေးအတွက်လုပ်နေတဲ့အမျိုးသမီးဝန်ထမ်းတူကိုတပ်ဖြတ်ပြီးတခြားဝန်ထမ်းတွေကိုတိုက်ခိုက်တာပါဝင်အစိုးရကျန်းမာရေးအဆောက်အုံတစ်ခုကိုမီးရှို့ခဲ့တာကြောင့်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ပိုလီယိုရောဂါဟာကမ္ဘာပေါ်ကပါကစ္စတန်၊အာဖဂန်နစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံသုံးနိုင်ငံမှာပဲအများပြားဖြစ်ပွားနေတာဖြစ်ပါတယ်။ပိုလီယိုယောဂါကိုအခုချိန်ထိပျောက်ခင်းအောင်ကုသနိုင်တဲ့ဆေးမရှိသေးပဲဒီယောဂါဟာလူရဲ့အာယုံကြောအတွင်းကိုထိုးပါဝင်ရောက်ပြီးနိုင်ပိုင်းအတွင်းမှာပဲအကျော်တည်တာဖြစ်ပါတယ်ပိုလီယိုယောဂါဟာလူတစ်ယောက်ကနေတစ်ယောက်ကိုအများအဖြစ်တော့အစာလမ်းကြောင်းကနေတစ်ဆင့်ကူးစက်ပြန့်ပွားသလိုနောက်တနည်းကတော့မတန့်ရှင်းတဲ့အစာတောက်တွေကနေကူးစက်တယ်လို့ WHO ကပြောပါတယ်ပိုလီယိုယောဂါလက္ခဏာတွေကတော့အဖျားတက်တာဖိမှန်းနှောနေတာခေါင်းကိုက်တာအန်နာစကြောတတာဆရာကြီးဖြစ်ပါတယ်ခင်ဗျာ
Cyprus နိုင်ငံမှာအသက်ခံခဲ့ရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်ခုနှစ်ဦးတို့အတွက်ဆူတောင်းပွဲကိုရှာနေချီတဲ့လူတွေတက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အသက်ခံခဲ့ရသူအလုံးဟာပြည်ပကနေလာပြီးတော့အလုံးလုံးတဲ့သူတွေပါဆူတောင်းပွဲကိုနီကိုစီယာမြို့မှာမနေ့တောက်ကြနေကကျင်းပတာပါတန်ရရှိခံထားရတဲ့အသက်35နှစ်အရွယ်စစ်ဖက်အရာရှိတဦးကိုတော့ဖမ်းဆီးထိန်းသိမ်းထားပါတယ်ဒါဟာ Cyprus နိုင်ငံမှာစိတ်တစားလူသက်သမားတဦးကြောင့်လူတွေသိဆုံးခဲ့ရတဲ့ပထမဆုံးဖြစ်ရပါဖိလစ်ပိုင်ကအမျိုးသမီးအလောင်း3လောင်းကိုပြန်ဖော်နိုင်ခဲ့တယ်လို့ကြံအလောင်းတွေကိုတော့ရဲတွေကဆက်ပြီးရှာဖွေနေပါတယ်နိုင်ငံသားကရောက်လာကြတဲ့အမျိုးသမီးနဲ့မိန်းကလေးတွေပျောက်နေတာကိုသတင်းပို့ပေးမယ်လို့တာဝန်ရှိသူတွေဘက်ကလုံလောက်အောင်စုံစမ်းရှာဖွေခြင်းမရှိတာကိုမေးမောင်းထုတ်ပြတဲ့အနေနဲ့တိပွဲကိုကျင်းပတာလို့ပွဲစည်းစင်သူတွေကပြောပါတယ်လူသက်မှုကျူးလွန်ခဲ့သူဟာနိုင်ငံခြားသားတွေကိုမကြိုက်ကြတဲ့လူမျိုးရေးခွဲခြားတဲ့အပြုအမူတွေအမြဲလိုရှိနေတဲ့လူမှုအသံဝင်ကလာသူဖြစ်တယ်ဆိုပြီး K3 Mari Cyprus သတင်းဌာနကရေးပါတယ်အဲ့ဒီအမျိုးသမီးတွေဟာဘဝရည်တည်ရေးအတွက်မိသားစုကိုကူညီထောက်ပံ့မှုတီကိုရောက်လာကြသူတွေဖြစ်တယ်လို့လွှတ်တော်မှ Irene Chala Lambiti က Reuters သတင်းဌာနကိုပြောပါတယ်သူတို့အခုလိုပျောက်ဆုံးသွားတာကိုဘယ်သူမှစိတ်ဝင်စားခဲ့ကြဘူးလို့လည်းပြောပါတယ်ရဲတပ်ဖွဲ့ဖက်ကလည်းအမှုကိန်းတွေပုံကိုပြန်ပြီးတော့ဆန်းစစ်နေပါတယ်
အင်္ဂလန်မှာဒီကနေ့ကစားတဲ့ Premier League အမပေးဘောလုံးပွဲမှာတော့ Tottenham Hotspur အသင်းရှုံးနိမ့်သွားပါတယ်။ Tottenham နဲ့ West Ham United တို့ Tottenham အသင်းရဲ့ခွင့်မှာကစားကြတာမှာ West Ham ကတကုတ်ကိုမရှိနဲ့နိုင်သွားတာကြောင့် Tottenham အသင်းဟာသူတို့ရဲ့ကွင်းတကြီးမှာပထမဆုံးရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်။ West Ham အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ Mikel Antonio က68မိနစ်မှာတင်ယူခဲ့တာပါ Tottenham အသင်းဟာဒီပွဲရှုံးသွားတဲ့အတွက်36ပွဲမှာအမှတ်80နဲ့တတိယနေရာမှာဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်မြန်မာအင်ဂျင်ချင်းတရုတ်နိုင်ငံကိုသွားရောက်ပြီးတော့တရုတ်မြန်မာပူးပေါင်းဆက်ဆံရေးကိစ္စတွေဆွေးနွေးခဲ့တဲ့ဒေါက်တာဆန်းစုကြည်ဟာမြန်မာနိုင်ငံရခိုင်ဒေသမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလာရောက်လုပ်ကိုင်ကြမှာကိုကြိုဆိုလိုက်ပါတယ်။ရခိုင်မြောက်ပိုင်းကလူမျိုးရေးပဋိပက္ခတွေကြောင့်အထူးသဖြင့်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေရဲ့ဖိအားပေးမှုကိုကြုံနေရချိန်မှာဒေါက်တာဆန်းစုကြည်တရုတ်နိုင်ငံကိုသွားရောက်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လို့ရခိုင်ဒေသခံတွေကတော့တရုတ်တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကသူတို့ရဲ့ဒေသကိုတကယ်ပဲအကျိုးဖြစ်စေပါမလားဆိုပြီးစိုးရိမ်မှုတွေရှိနေပါတယ်။လက်တွေ့ကံကြောက်ဖြူကနေပေးပို့ထားတဲ့တည်းမအေးတန်တာကြောပြောပြပေးပါရှင
်အမုံတရားကိမဲ့ဆုံးဆိုတဲ့စာရန်ကြီးကိုတော့အင်္ဂလိပ်မြန်မာဘာသာနှစ်မျိုးနဲ့စာရန်ထုတ်ထားတာကြောက်ဖြူစိတ်ကမှတွေ့ရပါတယ်ဒီလိုအေးချမ်းမှုတွေတွေ့ရတာကရခိုင်ဒေသတောင်ပိုင်းမှာဖြစ်ပြီးတော့မြောက်ပိုင်းမှာတော့2018ခုနှစ်ဩဂုတ်လကစလို့လူမျိုးရေးပဋိပက္ခတွေဖြစ်စစ်တပ်ရဲ့အင်အားသုံးနှိမ်နှင်းမှုတွေနဲ့လူနည်းစုရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ရခိုင်ဒေသကိုနိုင်ငံသားစီးပွားရေးရင်းနှီးမြှုပ်နှံမှုတွေဝင်အောင်လို့ကြိုးပမ်းနေတဲ့ဒေါက်ဆန်းစုကြည်ကရခိုင်ရဲ့ရေနံနဲ့တဘာဝတန်ွေလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့တရုတ်နဲ့ဂျပန်ကိုတိုက်တွန်းနေပြီးတော့ဒီဒေသကပြဿနာတွေကိုတော့ခပ်ဖော့ဖော့ပြောထားတာပါ
For too long the international community's attention has been focused narrowly on negative aspects related to problems in North Rakhine
နိုင်ငံတကာအတိုင်းပိုင်းအာရုံစိုက်နေတာကတော့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုစောင့်ကြည့်ပေးနိုင်တဲ့ရခိုင်ပြည်နယ်တွေကအများအပြားတရှိနေတဲ့အလားအလာကောင်းတွေထက်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တင်းမာမှုတွေကအမြင့်ကျင်းမြောင်းစွာအာရုံထားနေကြတာအတော်လေးကြာခဲ့ပြီဖြစ်ပါတယ်
။ဒါမှလည်းရခိုင်ဒေသကပြဿနာတွေကအဆုံးသတ်ဖို့အဝေးကြီးလိုပါသေးတယ်။ရခိုင်ဒေသမြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်နိုင်မဲ့သတင်းတောက်တွေစုံစမ်းစစ်ဆေးသူတွေအဲ့ဒီဒေသကိုဝင်ခွင့်မရပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေလည်းအဲ့ဘက်ကစခန်းတွေမှာလူရည်မတန်တဆများပြားပြီးတော့နေနေကြရပါတယ်။သူတို့ပြန်လာတဲ့အခါမှာနေထိုင်ဖို့အတွက်ကိုတော့ပြတ်သွားတဲ့ရွာတွေနေရာမှာအစိုးရကအင်အားတွေပြန်ပြီးတော့အဆောက်အအုံပေးနေပါတယ်။ဒါမဲ့လည်းရခိုင်ဒေသအစ်စ်တွေမှာတော့ဒုက္ခသည်စခန်းမှာနေနေရတဲ့ရိုဟင်ဂျာတသိန်းကျော်ဟာခြံစည်းရိုးခတ်ထားတဲ့စခန်းထဲမှာနေနေရတာ9နှစ်ကျော်လာပါပြီ။ရခိုင်တောင်ပိုင်းကြောက်ဖြူမှာတော့နေထိုင်သူအများစုကရခိုင်တိုင်းသားတွေဖြစ်ကြပါတယ်။သူတို့ကြပြန်တော့လေသူတို့ဒေသရဲ့ရင်းနှီးမြှုပ်နှံမှုအစီအမံကိန်းတွေနဲ့ပတ်သက်လို့ဘာမှမသိရဘူးလို့ပြောပါတယ်။ဒေါ်လာတန်ထောင်ပေါင်းများစွာသုံးတဲ့ရင်းနှီးမြှုပ်နှံမှုမျိုးကနေပြီးတော့အကျိုးအမြတ်ထွက်လာတာမတွေ့ရသလောက်ပဲလို့ဆိုပါတယ်။ကြောက်ဖြူဒေသကဦးထွန်းလွင်က
ဆိုတော့စီမံရေးကကောင်းထင်ပို့ပြီးပို့တဲ့အခါကျတော့ဒေသခံအလုံးသမားတွေကချွတ်နေရတယ်မှာအလူးလူးကြရတယ်။ဘာလို့ကြောက်ဒီထဲကိုကြောက်တီတွင်ကြောက်တီလူတယ်တဲတယ်လူတာပေါ့ကြောက်တီတဲတယ်ကိုတွင်ကြတယ်အဲ့ဟာအလုတ်ပေါ့လေဒါပေမဲ့နီးပညာနဲ့ပသက်တဲ့ကိစ္စလူဟာမျိုးကြရင်တော့ကျွန်တော်တို့ဒီတက်ခံတဲ့ယင်လဲမမောင်းတတ်ဘူးညာဒီကြီးကြောင့်ရီရှည်အဖင်းတော့ကျွန်တော်တို့ရှင်းမပြကြပါဘူးတိုးတော်လည်းပဲအခုလည်းရှင်းလို့ထားမှကြည့်မယ်ဆိုရင်လက်စမီရတယ်ဆိုတဲ့ကိစ္စကျွန်တော်တို့မျိုးကလက်စမီရလာတယ်ယူဝါ20ဂျိုလောက်လည်းပဲအဲ့ဒီစီမံကိန်းတစ်ဖွဲ့ကရွာတွေလည်းပဲလက်စမီရကြတယ
်ဒီတရုတ်ပိုင်လိုင်းစီမံကိန်းကိုစောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့မြန်မာတရုတ်ပိုင်လိုင်းစောင့်ကြည့်ရေးကော်မတီရဲ့ပြောရဆိုရင်တော့လွန်ခဲ့တဲ့နှစ်အတော်ကြာတဲ့ကတင်ယူထားတဲ့မြေတွေအတွက်လည်းလယ်သမားတွေရောကြီးမရကြသေးဘူးလို့ဆိုပါတယ်ဒီအဖွဲ့ကဦးရဲသိန်းဦးကတော့
မြန်မာနဲ့ပတ်သက်ရင်လည်းပဲလည်းပဲအတီဆောက်ဆင်ကာလမှာမြေသိမ်းခံမှုတွေမြေသိမ်းခံမှုတွေမှာပုံလင်းမြင်သာမှုမရှိမှုတွေပေါ့နော်ကုမြေကိုခုဘလူးပုံစံနဲ့ယော်မှမသိယော်ကြီးကိုလည်းစာချုပ်ထဲမှာယော်ကြီးနဲ့ပြမယော်ကြီးနဲ့တူလားမတူလားမသိပဲ damage ပဲပေါ့ယော်ကြီးတွေဟာလည်းပြေးခဲ့တဲ့ပုံလင်းယော်ကြီးပန်းဆိုင်ပုံလင်းမြင်သာမှုမရှိ
တချို့ကြတော့လေဒီပိုက်လိုင်းနေရာတွေဖဲ့ပေးရလို့ယော်ကြီးရပါမယ်အဲ့ဒါကြောင့်ပျက်စီးသွားရတဲ့ကောက်နံကင်းတွေအားလုံးတွေယော်ကြီးလည်းမပေးပါဘူးလို့လဲဆိုင်သူဦးလာသိန်းကပြောပါတ
ယ်ဒေါ်သာတီထွက်နေဆူဆူသူစိုက်ကတခါအမျိုးကြီးထွက်နေဒီမှာဆီပထမဆုံးကကျွန်တော်ဒီအခုပိုက်လိမ့်တုံးကဒီနှစ်
သူတို့လေတမားတွေဒေါ်သာထွက်နေကြတယ်အခုဆိုရင်ရွှတ်နေတယ်သူတို့ဘာပဲမှလည်းစိုက်လို့မရတော့ဘူးလို့ပြောသွားခဲ့ပါတယ် ရခိုင်ဒေသအမြေကြီးထဲမှာကဒေါ်လာတန်ထောင်ပေါင်းများစွာတန်တဲ့ရေနံနဲ့တဘာဝတန်ငွေတွေရှိနေတာမလို့ဒါကနေပြီးအကျိုးအမြတ်တွေဒေသခံလူလူစီရောက်မလာဘူးဆိုရင်တော့ဒီဒေသကလူတွေလည်းဒါကိုတော့ဘလို့မှခြေနေကြမှာမဟုတ်တာသိကြပါရစေ
။မယေးတနာကျော်တင်ပြပေးသွားတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေကသတင်းနောက်မှတ်စုအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။ဝဒေသပန်ဆန်းဟာမြမအစိုးရနဲ့ငြိမ်းချမ်းရေးရယူပြီးတော့နှစ်ပေါင်း30ကာလအတွင်းမှာအကြီးအကျယ်တိုးတက်ပြောင်းလဲလာခဲ့တာဖြစ်ပါတယ်။ဝါအထူးဒေတာရဲ့အုပ်ချုပ်ရေးရဲ့မူဝါဒနဲ့သူတို့စီမှာရှိထားတဲ့လက်နက်အင်အားလူအင်အားတွေကြောင့်ဒီလိုမျိုးဒေတာဖွံ့ဖြိုးရေးအတွက်အသေးချာကိုဆောင်ရွက်နိုင်ခဲ့တာဖြစ်တယ်လို့ဝါအထူးဒေတာငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာတက်ရောက်လာသူတွေကပြောကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဝါအထူးဒေတာကိုဝါပြည်နယ်အဆင့်ထိတိုးမြှင့်တက်မှတ်ပေးဖို့အဲ့ဒီနေ့မှာပဲဝါခေါင်းဆောင်ဒီဘက်ကတောင်းဆိုသွားပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဝဒေတာကိုကိုရိုင်းသွားပြီးသတင်းယူခဲ့တဲ့ကိုမိုးစော်ကဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်မှာတင်ပြထားပါတယ
်။ငင်းချင်းရယူပြီး30ကာလအတွင်းမှာဝါပြည်နယ်ဟာမိုးမြင့်ပြောင်းပြန်လှန်အောင်တိုးတက်ပြောင်းလဲလာခဲ့တယ်လို့ငင်းချင်းတီဆောင်မှု230ပြည့်အခမ်းအနားမှာဝါပြည်တွေးစည်းညညရေးပါတီ JWSP ရဲ့ဥက္ကဋ္ဌဦးပေါ်ယူချန်ကပြောဆိုပါတယ်။ဒီလိုကြီးကျယ်ခမ်းနားတဲ့ပွဲမျိုးကိုအရင်ကမကျင်းပခဲ့ဘူးကြောင့်လည်းဒါဟာဝါပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုမှတ်ကြောက်တင်တာဖြစ်တယ်လို့အဖက်ဖက်ကခိုင်မာတောင်းတင်းတဲ့အခြေအနေကိုတစုတစည်းနဲ့ပြသတဲ့အခမ်းအနားအဖြစ်လည်းပြောဆိုလိုက်ပါတယ်။ဒီခန်းနာကိုတက်ရောက်လာတဲ့ဧည့်သည်တွေအနေနဲ့လေ UWSP ထိန်းချုပ်ရာနယ်မြေအတွင်းကိုဝင်လိုက်ပြီးဆိုတာနဲ့နိုင်လွန်ကတ္တရာခင်းထားတဲ့ကာလန်အနေထားကိုအူဆုံးသတိထားမိကြမှာပါ။ပန်ဆန်းမြို့ရဲ့အထက်မြင့်အဆောက်အုံတွေခင်မီမော်တော်ယာဉ်တွေနဲ့ညအခါလင်းလက်နေတဲ့လျှက်စက်မီးရောင်တွေဟာလေဖွံ့ဖြိုးတိုးတက်မှုအမှတ်အသားအဖြစ်ဖော်ပြနေပါတဲ့
။ပန်ဆန်းကလွန်ခဲ့တဲ့82ခုနှစ်ကကျွန်တော်ရောက်ခဲ့တယ်တဲဆုပ်ကလေးတွေပဲရှိတယ်။သခင်ပသိတဲ့တော့မှတဲဆုပ်ကလေးနဲ့နေရတာအောက်ဆီဂျင်ဘူးနဲ့ကျွန်တော်သခင်ပသိတဲ့ကိုကိုယ်တိုင်တွေ့ခဲ့တယ်။ကင်ယူကလွတ်လိုက်လို့ကျွန်တော်လာဒါမြေအောက်အနေနဲ့ကျွန်တော်လာတွေ့ခဲ့တယ်။အင်းတော့ဘာမှမရှိဘူး။ဒီဟာတော်ကြီးတွေပဲ။နော်နှစ်30မှာဒီလိုဖြစ်လဲဆိုတာဘကပတွေလည်းဒီမှာအခြေမဆိုင်နိုင်တယ်ဆိုတာဘကပမကန်တဲ့ policy တွေကိုတိုင်းသားတွေအပေါ်မှာမကန်တဲ့ policy ကိုမကျင့်သုံးနိုင်လို့ဘကပတွေအခုပျောက်ဆုံးသွားတာ။ဒါပဲဒီနေ့ကွာမျိုးသားတဲ့ဒီလိုကိုချီရဘောကိုရခုမျိုးတွေ့တဲ့ဆိုတာသူတို့ရဲ့မှန်ကန်တဲ့ policy တရားကိုချနိုင်လို့ဒီလိုတိုးတက်တာပဲ
အထူးဒေတာနှစ်ဝါဒေတာတိုးတက်ဖွံ့ဖြိုးလာတာဟာဝါခေါင်းဆောင်တွေရဲ့မှန်ကန်တဲ့မူဝါဒကြောင့်လို့သုံးသပ်ကြတယ်လို့လူအင်အားလက်နဲ့အင်အားတိစောက်ပြီးဘိုးအစိုးရရဲ့ချုပ်ကိုင်မှုမရှိဘဲမိမိလူမျိုးအကျိုးအတွက်မိမိဖာသာတိကျဆောင်ရွက်နိုင်တာကြောင့်လို့ဆိုတဲ့အမြင်တွေရှိနေပါတယ်
တော့တော်လူကြီးတွေနဲ့လည်းပြီးတော့ချင်းချင်းအဖြစ်ဆွေးနွေးချင်းအဖြစ်ဒီတိုင်းတာပြေဖို့ဒီချမ်းလုပ်တာဆွေးနွေးချင်းအဖြစ်တို့ကညနေပေါ့နော်ညနေရင်ရည်ရည်ဆောင်နေလုပ်လာပြောင်းချင်းရပါ
ဖွံ့ဖြိုးတိုးတက်လာတဲ့ဝါဒေတာကိုကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဆင့်တက်မှတ်ပေးဖို့ငင်းချမ်းရေးအနှစ်30ပြည့်အခမ်းအနားမှာဝါခေါင်းဆောင်တွေကတောင်းဆိုခဲ့ကြပါတယ်သူတို့အနေနဲ့ဝါဒေတာဖွံ့ဖြိုးတိုးတက်လာအောင်ဘလို့မူဝါဒတွေချမှတ်ဆောင်ရွက်ခဲ့တယ်ဆိုတာကိုလည်းဒီနှစ်ပတ်လည်အခမ်းအနားအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုဥက္ကဋ္ဌဦးကျောက်ကော်အန်ကကျုပ်ဘာသာစကားနဲ့ပြောဆိုခဲ့ပါတယ်။ဦးကျောက်ကော်အန်ပြောဆိုတာကတော့ပြည်ပဆက်ဆံရေးဌာနတာဝန်ခံဦးအားမီကအခုလိုမြန်မာလိုဘာသာပြန်ပေးခဲ့ပါတယ်
။ကျောက်ဆဲ從我們也脫離民工我們瓦巴的這個
ကျွန်တော်တို့瓦ရဲ့တဘောဟာဘာကဘာကနဲ့ခွဲထွက်လာမှာကျွန်တော်တို့လေးချက်ပြောခဲ့တယ်။ဒီချက်တော့ကျွန်တော်တို့ညင်းချမ်းလက်အလံကိုမိမိထူထောင်မယ်။နေ့အချက်တော့ဟိုလက်နဲ့ကန်ဆောင်ပြီးမှကိုယ့်ကိုယ်ကိုကာကွယ်မယ်။ကျွန်တော်တို့တော့အချက်တော့ကျွန်တော်တို့ဘယ်သူမှမစော်ကားဘူး။လေးအချက်မှာမိတို့မှုဆိုကျွန်တော်တို့စော်ကားမှာလေကျွန်တော်တို့မကြောက်ဘူး။ဖွံ့ဖြိုးတိုးတက်လက်စီးပွားရေးဖွံ့ဖြိုးရေးကိုဆောင်ရွက်သွားမယ်။
လက်နက်ကိုင်အင်အားတည်ဆောက်မှုနဲ့ပတ်သက်လို့လည်းအခုလိုပြောဆိုပါတယ်
။ဝမွန်ရှင်ဝေရုကောဝမွန်ပေးချမ်းတဲ့
လက်ရှိကျွန်တော်တို့ဝါပြင်းနေဘူးဒီလက်နက်ခရမ်းကိုမြင့်တင်ခဲ့ပြောင်းလဲခဲ့တယ်ဆိုအားလုံးလည်းမြင်တဲ့အတိုင်းတွေ့တဲ့အတိုင်းပါပဲ။ကျွန်တော်တို့ဟာဘယ်သူမှရန်လူလို့မတတ်မှောက်ဘူး။ကျွန်တော်တို့ဘာဖြစ်လို့ဒီလိုတည်ဆောက်လဲဘာဖြစ်လို့ဒီလိုတတ်ကိုထူထောင်လဲဆိုကျွန်တော်တို့ကငင်းချမ်းရဲကိုတကယ်လူသားနဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကျွန်တော်တို့ရဲ့ငင်းချမ်းရဲကိုထပ်ပြီးတော့ 第二段特别多阿妈看笑，正如姑姑得到第二的项目，特别多上月段，大家们都正如大鼓地扫他的。
မြမပြည့်ရဲ့တမိုင်းကြောင့်အရတက်ရင်အားမရှိတဲ့အားနည်းတဲ့တိုင်းရင်းသားတွေဟာအစိုးရနဲ့တစုံတရာမပြည့်လဲရင်အမကန်ချက်မရှိဘူးလို့လေဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒီလိုခံယူမှုမျိုးဟာငင်းချမ်းရေးအတွက်စိုးရင်စရာတွေဖြစ်စေနိုင်တယ်လို့ထောက်ပြပြောဆိုသူကတော့မွန်ပြစ်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာပါပြော
မမြင်တာကတော့နော် UDBSA ကတိုင်းရင်အားရှိတဲ့ပုံမှာနော်တဲ့ဘက်ကအစိုးရဘက်ကလည်းသူ့ကိုလုံးဝကိုမထိဘူးနော်မထိတွေ့ဘူးပေါ့နော်သူတို့လုလကခွေရတဲ့အများကြီးရတာအဲ့ဒီနေအဲ့ဒီယူဆမျိုးကကျွန်တော်တွေ့ရင်တိုင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးနော်အဲ့လိုမှတိုင်းသားတွေဘက်ကခံယူမိသွားရင်အားလုံးကလက်နဲ့အားပေါ်ပါမယ်ဟိုတိုင်အားရှိဖို့ပေါ့နော်အဲ့ဒါကိုပဲကြိုးပမ်းတည်ဆောက်ရင်ကျွန်တော်ဒီညဉ့်ညဉ့်ရဲ့ကိစ္စပို့ပြီးတော့ရှင်းပြသွားနိုင်တယ်လား
နိုင်ငံရေးသုံးသက်သူဦးစီသူအောင်မြင့်ကတော့လက်နက်အင်အားကိုတုံးပြီးကိုလိုချင်တာကိုရယူတာဟာတိုင်းသားလက်နက်ကင်တွေမဟုတ်ပဲ1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့စစ်တပ်အာဏာသိမ်းမှုကနေစခဲ့တာလို့ထောက်ပြထားပါတယ်ဒီလိုလက်နက်အင်အားကိုအားကိုးတဲ့ဝါဒထွန်းကားရင်ငင်းချမ်းပြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတိစောက်နိုင်မှာမဟုတ်ကြောင်းလည်းသုံးသက်ထားပါတယ်ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားမှာ UWSP UWSA ရဲ့လူလက်နက်အင်အားတောင့်တင်းမှုပန်ဆန်းမျိုးရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ကိုပြက်ပြက်သားသားတောင်းဆိုလိုက်တာတွေကတော့မြန်မာပြည်ရဲ့နိုင်ငံရေးအပေါ်မှာလှုပ်ခတ်စေခဲ့တာအမှန်ပဲဖြစ်ပါတယ်ဒီလှုပ်ခတ်မှုဟာလက်ရှိအစိုးရသွားနေတဲ့ NCA လမ်းကြောင်းနဲ့ UWSP ဦးဆောင်နေတဲ့ NCA ပြင်ပဆွေးနွေးလမ်းကြောင်းနှစ်ခုအကြားမှာအချိန်ကာလတစ်ခုအထိအပြိုင်မှုတွေဖြစ်ပေါ်လာနိုင်ပွဲရှိနေပါတယ
်ကိုမိုးစောတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမတခွင်အစီအစဉ်မှာတော့ရန်ကုန်မြို့ကကန္နာလန်းညာစီရန်ကြီးအစ်စ်မြင့်တရေးစီမံကိန်းကိုအစိုးရနဲ့ A25 မြန်မာ Development Company Limited တို့ပူးပေါင်းပြီးတော့လှုပ်ဆောင်နေပါတယ်ဒီကန္နာလန်းကညာစီကြီးကိုဈေးကမ်းပေါင်း 1,600 ကျော်နဲ့ဖွင့်လှစ်ခဲ့ပေမယ့်အခုလက်ရှိမှာတော့စောက်ဖွင့်တုန်းကတော့လူမစီကားတော့ပါဘူးအပြည့်အစုံကိုတော့မြင်းမခသတင်းအေဂျင်စီကိုထူးဆက်တင်ပြထားတာနားဆင်ပါရှင်
ရန်ကုန်မြို့ကျော်တရမ်းမြို့နယ်ကနေသခင်မြပန်းချံအနီးထိကန္နာလန်တခြားဘူညာစည်တန်းကြီးအဖြစ် LND အစိုးရလက်ထက်2019ခုနှစ်မှာအကောင့်တွေပေါ်ခဲ့ပါတယ်။ကန္နာလန်တခြားစီကားလာစီဖို့နဲ့နိုင်ငံတကာအဆင့်မီညာစည်တန်းတစ်ခုဖြစ်လာစီဖို့ရည်ရွယ်ချက်ကောင်းတွေနဲ့ပေါ်ဆောင်ခဲ့ပေမဲ့လက်ရှိမှာတော့ပြည်သူတွေလာရောက်လည်ပတ်တာနေပါလာပြီးဈေးတဲ့အများစုကလည်းအရှုံးပေါ်နေတယ်လို့သိရပါတယ်။ကန္နာညာစည်တန်းစာဖွင့်တွေကရောင်းချနေတဲ့ဈေးတဲ့ဥခင်မောင်ကတော့လက်ရှိညာစည်အခြေအနေကိုခုလိုပြောပါတယ်။
တော့ကနေရောက်သူရတော့အသက်29နှစ်ရောက်တယ်အခု58နှစ်ဖြစ်သွားတယုတ်တမ်းမှာ25နှစ်ရောက်ခဲ့တယ်အခုတမ28နှစ်ရှိသွားနောက်ဆုံးပြောရရင်ဟိုက်သေးတယ်မှာလေလူတရာချ100လုံးပြုတ်တယ်ပေါ့ငါလည်းပြုတ်တာဘာလို့လဲဆိုတော့ဘာလို့ကပထမ25နှစ်အပေါ်မှာရှားထားတဲ့ခံစားလို့မရောရောရောစားနိုင်လို့ဒီမှာတဲခံနေတာကြံတဲ့ကောင်ကိုပြုတ်ပေါ့မိသားစုများရင်ပူတော်ဆိုးသေးရမြန်မြန်ထွက်ပြေဝလာတူတူရောင်းရတဲ့တက်တန်းတစ်လျှောက်ကိုအခု28နှစ်ကိုအရင်ပြုတ်တာဒီရောက်မှာပဲကြားဘူ
းအခုချိန်မှာတော့အစိုးရနဲ့ပုဂ္ဂလိကကံပဏီတို့ပူးပေါင်းပြီးအဲ့ဒီညာစီကြီးကိုပြန်လဲအဆင့်မြင့်တင်ဖို့လှုပ်ဆောင်နေပါတယ်ကန္နကုမစီမံကိန်းအဖြစ်ပပဲတန်းနဲ့ကြောင်တရားမြို့နယ်အပိုင်းကိုအရင်ဆုံးအဆင့်မြင့်သွားမှာဖြစ်ပြီးအဲ့ဒီနှစ်နေရာမှာအောင်မြင်လာမှကျန်တဲ့နေရာတွေကိုပါဆက်လက်လှုပ်ဆောင်သွားမယ်လို့သိရပါတယ်အဲ့ဒီအကြောင်းကိုတော့ပပဲတန်းမြို့နယ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ဦးကခုလိုပြောပါတယ်
။သူရဲ့ဒီ presentation မှာကြည့်တဲ့အခါကျတော့သူတို့ကတော့အားလုံးမျိုးစုံပဲလူသုံးကုန်ပစ္စည်းတွေပါမယ် fashion shop တွေပါမယ်နောက် souvenir shop တွေပါမယ်နောက်တခါဒီစာအုပ်ဆိုင်တွေပါမယ်နောက်ဟိုကလေးတွေပါရေဆိုလို့ရှိရင်လည်းလိုလလက်ကစားလို့ရတဲ့ playground လေးတွေပါမယ်အာပြီးရင် food court ပေါ့နော်ဟိုစားစာကိုအခုလိုမျိုးဟိုထိုင်စားပြီးတော့အဲ့လိုမျိုးမဟုတ်ပဲနဲ့ဟိုဆိုင်ရနေပြီးတော့ပဲတခါလေးယူသွားပြီးတော့ဖုတ်ကုတ်မှာကိုယ့်အကူမိသားစုတွေနဲ့ထိုင်စားလို့ရတဲ့အားမျိုးပေါ့ဟိုဒီလိုအခင်းကြီးနေလောက်တာတွေတွေ့ရတယ်ဟိုသူတို့ပြလိုက်တဲ့ဒီ presentation ကိုကြည့်လိုက်တဲ့ခါကျတော့သူတို့ကဆိုင်ကိုသူတို့6ပေ8ပေလောက်ရှိတဲ့ဆိုင်တွေကိုအမိုးအကာလေးတို့လုပ်ပေးမယ်အကာတော့တဝက်ပေါ့ပ ီးလို့ရှိရင်ဒါစပွဲတစ်ခုပါမယ်စပွဲကတော့တော့ရပါပြီပြေးလို့ရတဲ့ဟာမျိုးလုပ်ထားပေးမယ်ဒီစီမံခန့်ခွဲအပိုင်းအကုန်လုံးဒီကမ္ဘာကြီးပဲတော့တောင်းနေတယ်ဘောနော်ဆိုအစိုးရကတော့တို့ဟိုအကျိုးမြတ်ခွဲဝေတဲ့စာချုပ်လို့တို့မှတို့ချုပ်မှာဘောနော်ချုပ်မယ်ဒါပေမဲ့လို့ဒီမှာကအရင်တုန်းကတော့ဒီဈေးတန်းတွေကဟိုစီမံသားရောပေးတာတလောက်18,000လောက်တို့တွင်းရတယ်ဆိုင်ငန်းတွေကဆိုတော့သူတို့ကဘယ်လောက်ယူမလဲလို့သူတို့မေးတဲ့ခါကျတော့သူတို့ကတော့သူတို့ဒီဟာစလုပ်တဲ့အချိန်မှာသူတို့2000ခွဲယူပါမယ်ပေါ့နော်။ဟိုနောက်ပိုင်းမှဒါကသူတို့ဒါဟို upgrade တွေလုပ်ပြီးတော့ထိုက်သိမ်းတဲ့ဟာနဲ့သူတို့နဲပါသူတို့ဒါဈေးနှုန်းအပြောင်းလဲရှိကောင်းလဲရှိနိုင်တယ်။အခုလောလောဆယ်တော့သူတို့ဟို2000ခွဲပဲယူပါမယ
်။ဒီတစ်ခေါက်မှာတော့ပြည်တွင်းကစားသုံးသူတွေတင်တာမကပဲနိုင်ငံခြားသားခီးသွဲ့ဧည့်သည်တွေပုံမူလာရောက်လဲပတ်ဖို့ဆွဲဆောင်သွားမယ်လို့သိရပါတယ်။ကနညစီစာဖွင့်တော့ကစီကားခဲ့ပေမဲ့လည်းလက်ရှိမှာတော့ဈေးဝယ်သူနည်းလာပြီးပုံမှန်လာမရောက်တော့တဲ့ဆိုင်ကန်းတွေပါရှိနေတာမို့လူစီကားပြီးအယောင်ဝယ်တွေကောင်းမွန်အောင်လုပ်ပေးဖို့ဈေးတွေကမျှော်လင့်နေပါတယ်အခုအစင်းမြင့်တဲ့ညစီမှာဘာတွေလုပ်ပေးဖို့လိုတယ်ဆိုတာကိုသမင်းဆိုင်ဖွင့်လက်ရောင်းချနေတဲ့တော်မြင့်မြင့်အေးကအခုလိုပြောပါတယ
်အဒီရဲ့စားစာဟိုမနေ့ပိုင်းစားစာဖြစ်တယ်နေ့ကမင်းရောင်းလို့ဟာမဟုတ်လေးငါးပွဲကြိုင်တော့မှသွန်ပြရတဲ့အချိန်မျိုးညတစ်ပိုင်း3နာရီဆိုတော့ပြီးရောဟုတ်ကွာလောင်းမှာလူပါပေါင်းရမယ်လေအန်ဒီကမနေ့ပိုင်းရောင်းတာပဲသဘောကျတယ်လေမနေ့ပိုင်းကပေးရောင်းဝင်ပြီပါအဲဆိုလို့ရှိရင်အန်ဒီသူတို့ကြတဲ့ခွန်ခတ်ပါရရေပီးပြီးတော့အကုန်သိမ့်မယ်အန်ဒီရဲ့ဆန္ဒတိုင်းဖြစ်မယ်ဆိုလို့ရှိရင်တော့သူတို့ဈေးတက်သွားတဲ့အန်ဒီအစီအပြန်ပေးသွင်းနိုင်ပါတယ်အန်ဒီပထမစီပင်လက်ထက်သေးရပဲသူတို့2000ပေါ့လေ2000ပြီးပါသွင်းရတာအန်ဒီတလတည့်ရမှမပြတ်ခင်တည့်မှနောက်မှကြတယ်အန်ဒီကသဘောကျပါတယ်အဲ့လိုမျိုးခိုင်ခိုင်ခန့်ခန့်နဲ့ဗာနဲ့ဆိုသဘောကျပါပထမတော့အခက်ခဲကဘလို့ကျုံရလဲဆိုတော့ခီးရုံလွင့်ပြီးတော့အန်ဒီတို့သူတမိန်တော်ကျုပ်ပြီးတော့ဆွဲရတယ်ဟိုအဝိုင်းခီးနေတယ်လေအန်ဒီနဲ့ဟိုအပြိုကြီးညီမနေနေနှစ်ယောက်ပေါ့မိုးတွေရရွာခီးရလန်းအဲ့လိုခက်ခဲနေပြီးအခုလိုသူတို့ဗာကြကြနန်းနန်းစောင့်မယ်ဆိုတော့ဝင်းနေတာကျေးဇူးလက်တယ
်ကန္နာလန်းညစီကြီးကိုအစီအမြင်ပြီးပြန်လဲစီကောင်းအောင်လှုပ်ဆောင်ဖို့ကကခဲရီတော့ချိနိုင်မယ်လို့ကြောက်တရားမြို့နယ်ကရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တော်ကြည်ပြာကပြောပါတယ
်အဲ့ဒါကတော့မတို့ဒါကုမ္ပဏီကလည်းဒါတော်တော်လေးသူတို့အတွက် risk ယူရတဲ့ကိစ္စပါအဲပြဿနာကမတို့ကကန်းသားဆိုတဲ့နေရာကဘယ်လိုပဲဖြစ်ဖြစ်ဟိုသူ့ကိုဖျက်ကူးပြီးတော့ဈေးသွားစားဖို့အဆင်မပြေဘူးပေါ့ဒီအောင်ဆွဲဆောင်မှုရှိအောင်တော့သူတို့ကမျိုးမျိုး entertainment လေးတွေလည်းပါမှာပေါ့နော်ဒီလိုမျိုးနဲ့အဲဒီတစ်ပတ်လည်းလာချင်အောင်နောက်တစ်ပတ်လည်းလာချင်အောင်စသဖြင့်ပေါ့ဒါပေမဲ့တခုရှိတာက mooring ဆိုလို့ရှိရင်တော့တေချာတဲ့အိမ်နေရာအဆင်မပြေနိုင်ဘူးပေါ့နော်အဲအောင်မြင်မှုမအောင်မြင်မှုဆိုတာတော့သူတို့ရဲ့ effort ရဲ့အဲသူတို့ဘလောက်ဟိုဟာ renew ဟာပေါ့နော်စမ်းသစ်တီထွင်ပြီး renovation တွေလုပ်နိုင်လဲဆိုတဲ့အပေါ်ရဲ့ပြီးတော့ security ဘိုင်းကိုအမတို့ဒီထက်ပို့ပြီးကောင်းအောင်ဘယ်လိုလုပ်ပြလဲတော့အဓိကအဖြစ်ကကားလန်းကူတဲ့ကိစ္စအဲ့ဒီမှာလူကူမြညာလေးတွေနဲ့ဟိုဖြစ်ထားပြီးတော့လောက်တာမျိုးပြီးတော့အပေါ်ကကွန်တိန်နာလိုင်းကြီးကိုပိတ်လိုက်တာမျိုးတော့မဟုတ်ပင်မဲ့ပေါ့နော်နည်းနည်းအထင်းအကုတ်ဆိုတာမျိုးလေးနဲ့လောက်တာမျိုးပေါ့နော်ဒါမျိုးလေးတွေတော့သူတို့ဘက်ကလည်းဟိုအမတို့လည်းတေချာတော့ပြောထားပါတယ်ပြီးတော့ဈေးတဲ့တွေကဘလောက်လိုက်နာနိုင်မလဲပေါ့နော်ဆိုတော့အမတို့ကတော့အဲ့ဒါတော့အတွေ့အကြုံတွေပြောပြထားတယ်ပေါ့နော်တကယ်တမ်းကျတော့ဈေးတဲ့တွေကလည်းလိုက်နာဖို့ခက်ခဲတာရှိတယ်အဲ့တော့စီးမြင်စီကန်းနဲ့ပဲသွားဖို့အဲ့ဒီအတွက်ကိုစီးမြင်စီကန်းကိုတာဝန်ရှိသူကတော့စီပင်ပေါ့အဲ့ဒီအတွက်စီပင်နဲ့ပူးပေါင်းပြီးတော့သွားဖို့ဆိုပြီးတော့ဒါလေးတော့အမတို့တေချာဆွေးနွေးပေးထားတာတော့ရှိတယ်အဲ့တော့သူတို့လုံးဆောင်နိုင်တဲ့သူတို့အားထုတ်မှုနဲ့လုံးဆောင်နိုင်တဲ့ပေါ်တော့မူတည်လိုက်မယ်လို့ထင်တယ
်ကန္နာညစီကြီးကိုဘတ်ချက်ငွေချက်1.7 billion သုံးစွဲပြီးဖော်ဆောင်ခဲ့ပြီမယ်လေလက်ရှိမှာတော့လူထုစိတ်ဝင်စားမှုနှေးပါလာပြီးအယောင်ဝယ်တွေအေးနေတာမို့ဒီအစီအမြင်နဲ့စီမံကိန်းရောရေးချိန်မှာအောင်မြင်လာမလားဆိုတာဆက်လက်ဆောင်ကြည့်ရမှာဖြစ်တယ်လို့ပြည်သူတွေကပြောပါတယ်ကျွန်တော်ထူးဆက်ပါမြစ်မခတ်တရိန်အေဂျင်စီကနေ VOV ကိုပေးပို့တယ
်မြစ်မခတ်တရိန်အေဂျင်စီကကိုထူးဆက်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်မှာရှင်မကြခင်မှာတော့စနေညတရိန်လီလိုက်ဆွေးနွေးခန်းကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်ဧပြီလ28ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းနိုမီတာ25 kHz 11965၊လှိုင်းနိုမီတာ32 kHz 9383ည၊လှိုင်းနိုမီတာ58 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမအေးတန်နာကျော်နဲ့အတူထုတ်လုပ်သူကိုရန်တိုင်းတင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်ကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပဲအဆုံးသတ်သွားတဲ့ဒေါအောင်ဆန်းစုကြည်ဒေါအောင်ဆန်းစုကြည်တရုတ်ပြည်ခီးစဉ်ဒီကနေ့ပဲအဆုံးသတ်တာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံရဲ့အကြီးအကဲတွေဟိုခုတလောအတွင်းမှာတရုတ်နိုင်ငံကိုတွားရောက်ကြတာတွေလည်းရှိပါတယ်။ဒါကြောင့်မလို့မြန်မာအင်ဒီဂျင်ကပိုင်းအင်အားကြီးတရုတ်နိုင်ငံနဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရရှိခဲ့လဲတရုတ်နဲ့မြန်မာဆက်ဆံရေးဘယ်လမ်းကြောင်းကိုဥတည်နေလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုဆွေးနွေးဖို့ပင်တိုင်းဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးလဲလေးလိုင်းပေါ်ရောက်ရှိနေပြီဖြစ်ပါတယ်။အဲတဦးကတော့ဒီတရုတ်မြန်မာအရေးဆက်ဆံရေးကိုကျွမ်းကျင်သူဒေါက်တာလှကျော်စောဖြစ်ပါတယ်။မင်္ဂလာပါအန်တီဒေါက်တာလှကျော်စောရှင်။နောက်တစ်ယောက်ကတော့မြမရေးတုံးတက်သူဦးစီသူအောင်မြင်မယ်ဖြစ်ပါတယ်။နှစ်ယောက်စလုံးရောက်နေပါတယ်။ထုတ်လုပ်သူကိုရန်နိုင်အနေနဲ့လည်းဒီဆွေးနွေးမဲ့သူတွေကိုလေးလိုက်မော်ရအောင်လို့ဖုန်းတွေကိုဆက်ပြီးတော့ခေါ်နေပြီဖြစ်ပါတယ်ရှင်။ဒီတော့ဖုန်းတွေခေါ်နေတဲ့အချိန်မှာဟိုဒီပင်နိုင်ဆွေးနွေးမဲ့သူတွေကိုအရင်မေးချင်ပါတယ်ရှင်။ဟိုဦးစီသူအောင်မြင်တဲ့ဒေါက်တာလှကျော်စောအခုမြမနိုင်ငံကအကြီးအကဲတွေဟိုတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။အဲတွားရောက်ခဲ့ပြီးတော့ဟိုသူတို့ဒီဟိုနားလည်မှုစာကျွန်းလာတယ်လေလက်မှတ်ရေးထိုးခဲ့တာတွေရှိပါတယ်သူတို့စကားပြောဆိုဆွေးနွေးခဲ့ကြတာကတော့ဟိုဒီမြန်မာနိုင်ငံအကျိုးအတွက်ရှေ့ရှုပြီးတော့ပြောဆိုဆွေးနွေးခဲ့ကြတာကြီးပဲတွေ့ရပါလိမ့်ရှင်အဲ့တော့လောလောဆယ်မှာတရုတ်နဲ့မြန်မာဆက်ဆံရေးမှာဟိုဒီပြည်သူတွေစိုးရိမ်နေတယ်လို့မျိုးတစ်ဖက်ဆောင်းတဲ့အနေအထားမှာရှိနေတယ်လို့ထင်ပါလားခက်တူတူနဲ့ဦးစီသွားမြင်သုံးသပ်ပေးပါရှင
်အဲကျွန်တော်ဒူရီအမြင်အရဆိုရင်တော့ဟုတ်တယ်တစ်ဖက်ဆောင်းနေရှိနေသေးပါပဲအဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကလောလောဆယ်မှာဆိုရင်ပြည်ရေးမှာစီးပွားရေးညွှန်မှုပြိုကွဲနေတဲ့အနေအထားတွေဖြစ်နေတယ်။နောက်ကမ္ဘာအရေးမှာဆိုရင်လည်းဟိုနိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေခံနေရတယ်။အမျိုးမျိုးဟိုပြည်ရေးမှာဟိုမတည်မငြိမ်နေအမျိုးမျိုးဖြစ်နေတဲ့အနေအထားမျိုးမှာတရုတ်နဲ့ဆက်ဆံနေရတဲ့အခါကျတော့တရုတ်ကတော့သူ့လူရင်းစန္ဒာတွေသူ့လူကျင်တာတွေဒီမှာပြည်ထဲမှာအကောင့်တွေပေါ်ဖို့ကိစ္စတွေပါတယ်။သူ့ဘက်ကပြောနိုင်တယ်။အဲဆိုတဲ့အခါကျတော့ခုနတော့ကလိုပဲမေးတဲ့မေးခွန်းအတိုင်းပါပဲ။ဟိုတစ်ဖက်ဆောင်းလင်းဖြစ်နေတဲ့အနေအထားကတော့မြင်ရတော့မှာပဲ။
ဟုတ်ကဲ့ရှင်ဟိုဒေါက်တာလှကျော်စောအနေနဲ့ရောဘယ်လိုများသုံးသပ်ပါလဲဟိုတရုတ်နဲ့ညှိနှိုင်းမှုမှာမြန်မာနိုင်ငံဘက်ကဟိုအောက်ကနေပြီးတော့ဒီခံဘက်ကကြီးပဲညှိနှိုင်းနေရတာပါလားရှင
်ဟိုပမာပြည်ရဲ့ဟိုအခြေခံအနေထားကတော့အမှန်ပဲကျမတို့ကတော်တော်ကိုလက်ဥမှုမဲ့တယ်ကြာဆင်းနိုင်ငံလို့ဖြစ်နေတာဖြစ်တာအဲ့တော့အဲ့လိုအခြေမျိုးမှာတကယ်ပမာပြည်ကိုတူတူတန်တန်နဲ့အဲကောင်းကောင်းမွန်မွန်ဆက်ဆံတာလဲတရုတ်ပြည်ပဲရှိတော့တရုတ်ပြည်နဲ့ပဲဆက်ဆံနေရတာဖြစ်တော့ပမာပြည်ရဲ့အခြေအနေအားလုံးဟာအဲတရုတ်နဲ့ဆက်ဆံရေးပေါ်မှာမူတည်ရတယ်လို့တော့ဖြစ်ပါတယ်အဲ့တော့တရုတ်ကတက်တက်ကြွကြွနဲ့ဝင်ရောက်ပါဝင်လာတဲ့ကိစ္စတွေကိုပမာပြည်ကလည်းကိုတိုင်းပြည်အခြေခံပေါ်ကနေကိုတိုင်းပြည်အကျိုးစီးပွားပေါ်ကနေပြီးတော့ကောင်းကောင်းမွန်မွန်အသုံးချနိုင်မယ်ဆိုရင်ဗမာပြည်တက်တော့အကျိုးရှိနိုင်ပါတယ်လို့ထင်ပါတယ
်ဟုတ်ကဲ့ရှင်ဟိုဦးစီသူအောင်မြင်းနဲ့ဒေါက်တာလှကျော်စောပနာမသုံးသက်ပြသွားတာဖြစ်ပါတယ်ဒီမှာတော်ရရှင်နေဒီကိစ္စနဲ့ဒီလိုပေါ့လေမြန်မာနိုင်ငံတရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုသူတို့သဘောထားတွေဘလို့ရှိလဲဆိုတော့သူတို့ရေးလာတဲ့စာတွေကလည်းတွေးရပါတယ်တွေးသမျှစာတွေကတော့များသောအားဖြင့်ဟိုယုံကြည်ကင်းမဲ့တာကိုပြသနေတာကျွန်မတော်ရရှင်နေရဲ့စာတွေကိုလည်းနည်းနည်းဖတ်ပြပေးချင်ပါတယ် Grand Sham ဆိုပြီးတော့ဒီ Facebook မှာရေးလာတာပါနဂါးနဲ့ဖို့ဆက်ဆံရေးလိုမျိုးကျင့်သုံးတယ်။နဂါးကထောင်မြင်ရဆွဖို့ကစားရပြီးတော့နည်းနည်းစတိလောက်ပေါ့။စာဖွင့်ရင်ကုန်နိုင်ွယ်မရှိဆိုပြီးတော့ဒီဘက်ကနေပြီးတော့ဒီခံရတဲ့ဘက်မှာကြီးပဲဖြစ်နေတယ်ဆိုတာမျိုးရေးလာပါတယ်။အောင်စေရဆိုတဲ့ဒီ Facebook account ပန်ရှင်ကတော့တခိုးတရုတ်နဲ့ပေါင်းလိုက်လို့ကမ္ဘာမှာချမ်းသာသွားတဲ့နိုင်ငံမရှိပေမဲ့တခိုးတရုတ်နဲ့ပေါင်းလိုက်လို့ကုန်းကောက်စရာမရှိအောင်စည်ရဲမွဲတည်ငှက်ပြတ်သွားတဲ့နိုင်ငံတွေကကမ္ဘာပေါ်မှာအမှန်တကယ်ရှိခဲ့ပါတယ်။အဲ့ဒါမြန်မာနဲ့မြောက်ကိုရီးယားနိုင်ငံမှာတဲ့ ကြော်ထွေးကတော့ဆရာနာရှင်တွေအကာအကွယ်ရဖို့အတွက်နိုင်ငံမှာရှိသမျှတန်ရန်ဇာတာတွေကိုတရုတ်နိုင်ငံကိုလုတ်ကင်ခွင့်ပေးခဲ့တယ်လို့ပဲမြင်ပါတယ်။အထက်ကတရုတ်စီမံကိန်းတွေဟာမြန်မာဆစ်အုပ်စုတွေအတွက်သာဖြစ်တယ်။ပြည်သူတွေအတွက်ဖွံ့ဖြိုးဖို့လုပ်ပေးခဲ့တာမဟုတ်ဘူးဆိုတာသိကြပါတယ်။ NLD အရသာအစိုးရအနေနဲ့ဆစ်အုပ်စုနောက်မလိုက်မိပါစေနဲ့လို့ပြောပြရစီတဲ့။နောက်ထပ်ဒီ Facebook account ပိုင်းရှင် Jin Peak Cup ဆိုတဲ့ Facebook account ပိုင်းရှင်ရေးထားတာကိုမဆုမွန်ဖတ်ပြပေးပါ။
ဟုတ်ကဲ့ပါရှင်ဒီသူရေးထားတာကတော့ရှိစုမဲ့စုတယံဇာတလက်ကြံကလေးတွေကိုလက်ညှိုးထိုးပြပြီးတော့ဗီဒီယိုအာနာနဲ့အကာအကွယ်ပေးဖို့တယောက်ပြီးတယောက်အလှည့်ကျ6ဖက်သွားငိုပြတဲ့ခီးစဉ်တွေပါတဲ့ ICC ICJ R2P အပင်နူရင်ဘတ်စစ်ခုံရုံလာတော့မယ်ဆိုတာကိုအတော်နောက်ကြပြီးမှသိရတော့ကြောက်ကြရဖြစ်လာကြတဲ့သဘောပါတဲ့လာရကတော့တယုတ်ဒိန်နိုင်ငံဖြစ်လာဖို့များပါတယ်တရုတ်သားလျံဇရက်ပေါ်ပြားဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါ Facebook ကနေပြီးတော့တော်ရရှင်နေရေးလာကြတာ ਈ ပါဟုတ်ကဲ့ဒီမှာကြည့်မယ်ဆိုရင်တို့ကဒီတရုတ်မြန်မာဆက်ဆံရေးကိုဟိုလုံးဝသဘောမကျဘူးဆိုတာသိတာပါတယ်ဒါမဲ့လည်းဟိုတရုတ်မြန်မာဆက်ဆံရေးတရုတ်နဲ့မဆက်ဆံလို့ရောမြန်မာကဟိုအဓိကဒီအင်အားကြီးနိုင်ငံတွေထဲမှာဘယ်သူကိုအဓိကထားပြီးဆက်ဆံမလဲဆိုတာမေးစရာမေးခွန်းဟိုကလည်းထွက်လာပါတယ်တော့ဒီထက်မှာခုနတော်ရရှင်ကြော်ထွေးပြောသွားတယ်လို့မျိုးပေါ့နော်ဟို NLD အစိုးရအနေနဲ့စစ်အုပ်စုနောက်မလိုက်မိပါစေနဲ့ပြောပြရစီလို့ပြောထားပါတယ်ဆိုတော့ဟိုအတိတ်ကဖြစ်ခဲ့တဲ့ဟိုဒီနှစ်ဖက်ဆက်ဆံရေးသင်ခန်းစာတွေကိုအခုလက်ရှိအစိုးရအနေနဲ့ဘယ်လိုသင်ခန်းစာယူပြီးတော့ကျင့်သုံးနိုင်မလဲအန်တီဒေါက်တာလှကျော်စောနည်းနည်းသုံးသပ်ပြပါရှင
်ဟိုကျွန်မသဘောတူပါတယ်ခုနဟိုပြောတာလေ NLD အစိုးရအနေနဲ့ဒီစစ်အစိုးရတွေလုပ်တဲ့အတိုင်းမလုပ်ပါနဲ့ဆိုတာအမှန်ပါပဲအဲ့တော့စစ်အစိုးရကသူ့ရဲ့အခြေခံသူ့ရဲ့ရည်ရွယ်ချက်ကရသမျှသူ့အိတ်ထဲထည့်တာဖြစ်တာအဲ့တော့အဲ့ဒီဟာကပွင့်လင်းမြင်သာမှုမရှိတာတွေပေါ့အဲ့တော့အခုဒီနောက်ဆုံးပေါ့နော်ဒီနေ့အဲ့ဒီပြီးသွားတဲ့အဲဒီပူလမ်းမစီမံကိန်းမှာသူတို့အားလုံးခေါင်းဆောင်တွေရဲ့ပူတွဲကြေညာချက်ဆိုပြီးသမရရှိချင်းပင်ဖတ်ပြသွားတာပါတယ်တကူကအဲ့တော့အခုနောင်လုံးမဲ့ project တွေပေါ့နောင်လုံးမဲ့စီမံကိန်းတွေကိုဘာစီမံကိန်းတွေနဲ့လုံးမှာလဲဆိုတာကိုသူတို့စဉ်းစားတာအဲ့စဉ်းစားတာမှာအခုနဟိုစာတွေထဲမှာပါတယ်လို့ပဲအဲတကဘာလုံးကတချို့လူတွေရဲ့တန်တရားတွေပျောက်အောင်ငါတို့စူးစမ်းရမယ်ဆိုတာသူတို့သဘောပေါက်တယ်အဲ့တော့အဲ့ဒီအခြေခံပုံကနေသူတို့စဉ်းစားတာဖြစ်တော့ဒီရှေ့လာမဲ့လုံးကြမယ်ဒီစီမံကိန်းတွေအားလုံးဟာသူကအရေးချင်းမြင့်မားတဲ့ဖွံ့ဖြိုးတိုးတက်မှုကိုရစေရမယ်လို့ပြောတယ်အရေးချင်းမြင့်မားတာကိုဘလို့အတိတ်ပဲဖွင့်မလဲဆိုတော့တခုကပွင့်လင်းမြင့်သာမှုရှိရမယ်ပွင့်လင်းမြင့်သာမှုရှိတဲ့နေရာမှာဘက်ဆုံးပေါ့နော်ဥပမာအားဖြင့်ဒီစီမံကိန်းတွေကိုတန်တခေါ်တဲ့အခါမှာပွင့်လင်းမြင့်သာမှုရှိစွာအားလုံးရှိမှခေါ်တဲ့ဟာမျိုးလို့ဟာမျိုးနော်နောက်အဲ့ဒါကနံပါတ်1နံပါတ်2ကတဘာဝပန်ဝင်းကျင်နဲ့ပတ်သက်လို့ထိမ့်သိမ့်မှုရှိရမယ် green development ပေါ့တော့အဲ့ဒါတစ်ခုနံပါတ်3ကဆိုရင်သူကဒီလက်ယူလက်စားကိုကောင်းကောင်းတိုက်ဖြတ်ရမယ်တတိယကဆိုဖွံ့ဖြိုးတိုးတက်မှုကစင်စက်မပြတ်ရှိရမယ်အဲနောက်တစ်ခုကအရေးကြီးဆုံးကသက်ဆိုင်တဲ့တိုင်းပြည်ရဲ့ပြည်သူလူထုရဲ့နေထိုင်မှုဘဝမြန်မာလာမှသာလျှင်သက်ဆိုင်တဲ့နိုင်ငံကလူထုရဲ့ထောက်ခံမှုကိုရနိုင်တယ်။ဒါကြောင့်မို့ဒါဟာမပါမဖြစ်ပါမယ်ဆိုပြီးတော့ပြောသွားတာရှိတယ်။အဲ့တော့ခုနပြောခဲ့တဲ့ဟာတွေကိုသူတို့ကဘယ်လိုပြန်ခြေပမလဲဘယ်လိုလုပ်မလဲဆိုတာကိုဟိုစီမံကိန်းဆွဲတာသာဖြစ်တယ်လေ။ဒါဘယ်လောက်ဖြစ်လာမလဲဆိုတာတော့မသိတာဘူးပေါ့။နှစ်နှစ်တစ်ကြိမ်နှစ်နှစ်တစ်ကြိမ်ဒီလိုလုပ်ငန်းတွေလုပ်ပြီးပြန်လည်ဆန်းစစ်မယ်လို့ပြောထားတာပဲ။
ဟုတ်ကဲ့ပါရှင်ဟိုဥစီတို့အောင်မြင်အနေနဲ့ရော NLD အစိုးရအနေနဲ့ဒီဟိုဟိုအတိတ်ကသင်ခန်းစာတွေကိုဘယ်လိုများဟိုတင်ဟိုစာသူတို့ဟိုရှေ့ရှောက်မှာဒီလိုအဖားမျိုးတွေမကျူးလွန်မီလို့သူတို့ဘယ်လိုဒီဆက်ဆံရေးကိုဘယ်လိုကင်တွယ်လို့ရမယ်လို့ယူဆမိပါလဲရှင
်ဒီကျွန်တော်နားလေဒါကတော့အခုလောလောဆယ်ပေါ့နော်ဒီမြေစီမံကိန်းတွေနဲ့ပတ်သက်လို့ဟိုကမ္ဘာကြီးကဘာပြောနေကြလဲဆိုတဲ့ကိစ္စတွေကိုအဲ NLD အစိုးရကလည်းဟိုတိထားပြီးဖြစ်လောက်ပါပြီကျွန်တော်သိရသိထားပါတယ်ဒါကြောင့်မလို့အခုလောကဆိုရင်ဒေါက်တာစုကြည်ပုံမှန်ရောက်တဲ့အချိန်မှာဒီမစ်ကွန်ပြောတာရှိတယ်အဲ့မှာသူဘာပြောထားသလဲဆိုတော့ BI အောက်ကစီမံကိန်းတွေအားတဲ့ပါဝင်တဲ့နိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေဦးစားပေးကိစ္စတွေနဲ့ကိုက်ညီမှုရှိဖို့လိုတယ်တဲ့စီဝါရေးအရသာမကဘူးဒီမှုရေးနဲ့ဘာပေါ်ဝင်ကျင်ပေါ်တာဝန်သိမှုကိုအခြေခံပြီးစီမံကိန်းတွေရဲ့ဖြစ်နိုင်ခြင်းကိုထည့်သွင်းစဉ်းစားမှာဖြစ်တယ်လို့အရေးကြီးဆုံးချက်ကတော့ဒီကလေးပြည်သူတွေရဲ့ယုံကြည်ထောက်ခံမှုကိုရဖို့လိုတယ်တဲ့အပြည့်အဝဒီအိုင်နေနဲ့ပြည်သူတွေရဲ့ဘဝပေါ်အကောင်းမွန်တဲ့ဆရာမှုရှိမယ်ဖြစ်တယ်ဆိုတာကိုဒီအိုင်မှာပါဝင်တဲ့နိုင်ငံတွေရဲ့ပြည်သူတွေယုံကြည်အောင်ဆောင်ရွက်နိုင်မှသာ ့ဒီမှာရေးရမယ့်ချက်တွေအောက်မြင်နိုင်တယ်ဆိုပြီးတော့မှဒီအဲ့လိုပြောခဲ့တယ်ဟိုအထက်ပြည်ကတော့ရွေးရှင်းလေးပြောရမယ်ဆိုရင်ဒီစီမံကိန်းတွေကဆက်ဆံရာပြည်သူတွေကသူတို့အကျိုးစီးပွားရှိတယ်လို့မယုံကြည်သေးဘူးဘလို့မဒီဥစ္စာအောင်မြင်နိုင်မှာမဟုတ်ဘူးအဲ့လိုမျိုးအကျိုးစီးပွားရှိဖို့ဆိုတာကလည်းတိကျကဟိုအများကြီးပြည်ပြည်ကြောင်းလို့ပြောလို့ရတယ်ဘာလို့ဆိုတော့အထက်ကကျွန်တော်တို့ဟိုစိတ်ဆိုးရခက်ကဟိုကျွန်တော်တို့တိုင်းပြည်မှာဖြစ်ထားဘူးတဲ့အနေထားအရဆိုရင်အတူတူရစိတ်ဆိုးရအနေနဲ့တိုင်းပြည်ထဲမှာဘလောက်ပဲဟိုဆိုးသွားတဲ့ဟာတွေလုံးလုံးသူ့ပြည်သူတွေသူဘလောက်ပဲဟိုဖိနှိပ်ရဆက်တာတွေဖြစ်ဖြစ်အဲ့ဒီအစိုးရကိုအကာအကွယ်ပေးပြီးတော့မှဒီတိုင်းပြည်ရဲ့ပြည်သာတာတွေအရပိုင်ခွင့်ရှိတာတွေကိုထုတ်ယူပြီးတော့မှအကျိုးပြယူမယ်ဆိုတဲ့ဟာတွေကတခြားလူတွေကလုပ်ခဲ့တာအဲ့တော့ဒါတွေကိုလည်းကျွန်တော်တို့မေ့ကြည့်လို့မဖြစ်ဘူးအဲ့တော့အဲ့ဒီဒီနေသားအောက်မှာအဲ့ဒီအတိတ်တော့သင်္ကန်းစာကိုယူမယ်ဆိုရင်အတိတ်တော့အဲ့လိုမျိုးဟိုဖြစ်ခဲ့သလိုပဲတရုတ်ကိုကျွန်တော်တို့ကနေပြီးတော့မှကိုယ်ကာကွယ်ပေးဖို့အကိုကိုအရှိမကိုလုပ်ခဲ့တဲ့ကြေကနာတွေကိုဟိုရင်ဆိုင်ပြီးအဲ့လောက်တည်းပဲတွားအားကိုးနေလို့မရဘူးတကယ်တကယ်ကိုတိုင်းပြည်အကျိုးနဲ့ဆက်ဆက်တဲ့ဟာတွေမှသာလက်ခံသင့်တယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်ထင်တယ် NLD အစိုးရကဒီပါဘီအခု energy အစိုးရကောင်းဆောင်ကျောင်းဆက်ကြည့်လေအဲ့ဒါတွေကိုပြောခဲ့တယ်လို့ထင်ပါတယ်
ဟုတ်ကဲ့ဦးစီသူအောင်မြင်ရောဒေါက်တာလှကျော်ကျော်အသုံးသက်တာနဲ့ဆက်ဆက်လို့ပါဒီကျမတို့စီကိုဒီပါဝင်ဆွေးနွေးဖို့ရေးထားတဲ့အီးမေးရေးထားတဲ့သွားရရှင်တယောက်ကအာသူမေးထားတာလေးတွေရှိပါရဲ့အဲသူစာလေးကိုကျမဖွင့်ပြပြီးသွားရင်ဒီမေးခွန်းလေးပြန်မေးပေးချင်ပါတယ်ဒီသွားရရှင်ကတရုတ်ဟာမြန်မာနိုင်ငံရဲ့ပုံရံသူလို့ကိုခေါင်းစဉ်တက်ပြီးတော့ရေးလာတာပါသူရဲ့နာမည်ကိုတော့မသုံးပါနဲ့လို့ပြောတဲ့အတွက်ကြောင့်မလို့ကျမတို့သူ့ရဲ့နာမည်ကိုမထည့်ပဲနဲ့ဒီအာကိုရန်နိုင်ဒီစာလေးကိုဖတ်ပြပေးပါရှင့်
ကျွန်တော်မြန်မာနိုင်ငံကအခုဆိုရင်စစ်အာဏာရှင်မင်းဆိုးမင်းညစ်တွေအုပ်ချုပ်ဖျက်ဆီးလို့ပြင်လို့မရအောင်ပျက်စီးသွားပါပြီ။ဒါကို NLD အစိုးရကတိုင်းပြည်ရဲ့အနာဂတ်ကိုရီမှန်း၍ပြုပြင်နေတာကိုလည်းစစ်အာဏာရှင်လက်ပါစီတွေစစ်အာဏာရှင်လက်ချက်တွေကအကြီးကျယ်ကန့်လန့်တိုက်နေကြပါတယ်။ဒီထက်ပိုဆိုးတာကတော့တရုတ်နိုင်ငံဟာမြန်မာပြည်သူမြန်မာနိုင်ငံရဲ့ဘုံရန်သူဖြစ်နေပါပြီ။ဘာကြောင့်လဲဆိုတာကတော့ဥနေဝင်လက်ထက်ကတရုတ်လူမျိုးတရုတ်နိုင်ငံကိုအရေးမပေးခဲ့သလိုလေးထားပြီးလည်းမဆက်ဆံခဲ့ပါဘူး။1988ရေခင်းပြီးနောက်ပိုင်းမှာတော့ဦးနေဝင်ရောစစ်အာဏာရှင်တွေရောတရုတ်ကိုအာကိုပြီးအကာအကွယ်ယူပြည်သူကိုဖိနှိပ်ရဆက်တိုင်းပြည်ကိုဖျက်ဆီးနေကြတာယနေ့ယခုအချိန်ထိပါပဲတရုတ်နိုင်ငံဟာသူ့နိုင်ငံကလက်စားသူထိတ်တန်းခေါင်းဆောင်တွေကြလက်စားရနဲ့ချက်ချင်းတည်တံပေးတပ်ပစ်သလိုထောင်နှံတသက်တွေလည်းချပစ်ပြီးတော့လက်တွေ့ကျကျလှုပ်ပြခဲ့ပါတယ်မြန်မာနိုင်ငံကစိုင်းတော်ခန်းကိုလည်းမွေးစေးမှုလူသတ်မှုတွေနဲ့ကဘာကိုချပြတပ်ပစ်ခဲ့ပါတယ်ဒါတွေကိုဒီလိုပြတ်သားစွာလုပ်ခဲ့ပေမဲ့လည်းမြန်မာနိုင်ငံစစ်ခေါင်းဆောင်အာဏာရှင်တွေရဲ့လက်စားထားတဲ့ပြည်သူ့ဘဏ္ဍာငွေတွေစီးပွားရေးလုပ်ငန်းတွေငွေမဲတွေတပုံခေါင်းဆောင်တွေရဲ့လက်စားငွေတွေမွေးစေးနဲ့ငွေမဲတွေတရုတ်နိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်မှာရှိတဲ့တစ်ကြောင်မြက်မွေးစေးနဲ့လူကုန်ကူးမှုတွေကိုမျက်ကွယ်ပြုထားတာတွေတရုတ်ဘဏ္ဍာမှာဒေါ်လာတွေခိုးဝှက်အနှံထားတာတွေအခုမြေဆုံစီမံကိန်းကိုလည်းလက်ထိုးပြီးတော့လုပ်ခဲ့တာတွေဟာလေပြင်းမှာဆင်သွားသလိုမြင်တွေ့နေရတဲ့တရုတ်နိုင်ငံဟာရေရှည်မှာမြန်မာပြည်ကိုသိမ့်ပိုက်မဲ့ပုံရံသူအကြီးစားပါပဲမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့လည်းပြောပြစီဒါကြောင့်မြစ်ဆုံရောဂျီပေကိစ္စဟာလည်းပြည်သူအားလုံးဆန္ဒနဲ့မကိုက်ညီပါမြစ်ဆုံကိစ္စပြည်သူအားလုံးဆန္ဒနဲ့အကိုက်ညီဆုံးကတော့လက်ထိုးလက်စားပြီးလှုပ်ခဲတဲ့သူတွေအပေါ်မှာသာတာဝန်အပြည့်ရှိပါတယ်တာဝန်အားလုံးအပြည့်ဝတာဝန်ယူပါအပြီးတိုင်ဖြတ်သိမ်းဖြစ်ပါ
ဟုတ်ကဲ့အဲဒါကတော့အဲ့နာမည်မပြောချင်ဘူးဆိုတဲ့သွားရရှင်သူ့ရဲ့အမည်ကိုရေးလာတာပါအဲဒီမှာဟိုသူ့စာထဲမှာတွေ့ရတာကဟိုယုံကြည်မှုကင်းမဲ့တာပေါ့လေအဲ့တော့ခုနကတော့လည်းဟိုတရုတ်ခေါင်းဆောင်ကပြောထားတဲ့အထက်မှာဒေတာခန်တွေရဲ့ဒီ project တွေလုပ်တဲ့အခါမှာယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့ပြောပါတယ်ဦးစီတူအောင်မြင်ကတရုတ်နဲ့တရုတ်ဘက်ကလည်းသူတို့အရင်ကလုပ်ခဲ့တဲ့လုပ်ရက်တွေကိုပြုပြင်ပြောင်းလဲဖို့လိုတယ်ဆိုပေမဲ့လည်းတကယ်တမ်းကိုရီးယားဗမာနိုင်ငံဗမာအစိုးရကသာဒီဗမာလူထုတွေအဓိကဟိုတာဝန်ရှိတယ်လို့ပြောရမလို့မဲ့ဆိုတော့ဒီမြန်မာလူထုအခုဖြစ်နေတဲ့တန်တရားတွေအရင်တော့အဖြစ်ဖြစ်တည်ကြောင်းဆိုရင်တရုတ်နဲ့လူထုရဲ့တရုတ်နဲ့ပတ်သက်တဲ့ယုံကြည်မှုကိုဘလို့များတည်ဆောက်နိုင်မလဲဦးစီတော်အမြင်ဘလို့များယူဆပါလဲရှင်မြန်မာအစိုးရအနေနဲ့ပေါ့လေပြည်သူတွေရဲ့ယုံကြည်မှုရလာအောင်ဘလို့များလုပ်လို့ရပါမလဲရှင
်တော့အဓိကကကျွန်တော်တို့ဒီမှာဖြစ်နေတာကပြည်သူလူထုယုံကြည်မှုရဖို့ဆိုတာဒုတိယကိစ္စပထမကိစ္စအရေးကြီးတာကတရုတ်နဲ့ဆက်ဆံရေးမှာကျွန်တော်တို့တိုက်ပြည်ထဲမှာသဘောထားတွေအမျိုးမျိုးအပြားပြားကွဲပြားနေတဲ့ကိစ္စဒီကျွန်တော်တို့ဒီမှာဆိုရင်ဟိုတပ်မတော်ရှိတယ်အစိုးရရှိတယ်ပြီးတော့မှတိုင်းသားလက်နက်ကိုင်တွေရှိတယ်တိုင်းသားလက်နက်ကိုင်ဆိုတာကလည်းမဲတဲ့အင်အားစုတွေမဟုတ်အဲ့လက်ဆက်မှရှိတယ်ဆိုတော့ဒီလိုမျိုးသဘောထားမတူညီတဲ့အနေအထားနဲ့ပြည်နဲ့တွားပြီးတော့မှချင်းကပ်နေကြတယ်တချို့တွေကတော့တချို့တော့အင်အားစုတွေကတော့ဒါတိကျကအကာအကွယ်ပေးမှုတွေတိကျကဘာလို့လို့ဟိုဖြစ်တဲ့ဟာမျိုးတွေအင်အားစုတွေရှိတယ်လို့မျိုးတချို့အင်အားစုတွေကြားတဲ့အခါကျတော့ အပြင်းနဲ့ဓာတ်လူကြီးတွေပေါ့နော်အိမ်ကြီးကောင်းတွေနဲ့ဆက်ဆံကြတဲ့သဘောတွေအဲ့ဒါတွေရှိနေကြတယ်ရှိနေကြတဲ့အခါကျတော့ဒလောစင်ပြုတ်နိုင်ငံရဲ့ပြုတ်မှုဆက်ဆံပုံတွေကတော့မှန်ပါတယ်တိုင်းပြည်ပြည်သားတွေကတော့တံမရရှိသလိုပဲဟိုတစ်ဖက်ဆောင်နေဖြစ်နေတဲ့ဟာတွေကိုဖြေလျှော့ပေးနိုင်မှုဆိုတာကျွန်တော်တို့အစိုးရတစ်ခုတည်းကလုပ်လို့လည်းမရဘူးအရေးကြီးတာကပထမအရေးကြီးဆုံးလုပ်ရမှာကကျွန်တော်ဒီမှာသဘောထားတွေတူညီလာအောင်ဒါပြည်ထဲမှာစီးအုပ်ရေးမှုပြိုကွဲနေတာတွေအကွယ်ဝဲအပြည့်အဖြစ်နေတာတွေအဲ့ဒါတွေကအရင်လို့ရပြီးတော့မှကျွန်တော်ကတင်းကိုအရေးဆိုရမယ့်ကိစ္စအဲတင်းကိုဆိုရကတော့သူကတော့ရိုးရှင်းတယ်သူကတော့လောကရိုးရှင်းပါတယ်ဘာလို့သူတိုင်းပြည်အကျိုးစီးပွားသူ့လူမျိုးအကျိုးစီးပွားအဲ့ဒါကိုသူအဓိကထားတာပဲဘယ်နိုင်ငံကိုမဆိုသူကအဲ့ဒီနည်းနဲ့ပဲသူကချိတ်ကပ်မှာပဲအဲ့ဒီခါကျတော့ကျွန်တော်တို့ကအခုတိုင်းပြည်အကျိုးစီးပွားကိုကြည့်ပါလို့သူ့တပြုံးလို့လည်းအဲ့မှာသူအဲ့ဒါကပောင်းမှာဘယ်နိုင်ငံမဆိုဒီတိုင်းပဲအမေရိကန်လည်းဒီတိုင်းပဲဥရောပလည်းဒီတိုင်းပဲအဲ့လိုဆိုတဲ့အခါကျတော့လေးကြီးတာကျွန်တော်တို့ပြောပြရလို့တာကိုတိုင်းပြည်ထဲမှာကိုအချင်းချင်းစီးလုံးမျိုးမှုအရင်ရှိပြီးတော့မှတေးကိုရေးဆိုင်တာပိုကောင်းမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဟိုဒေါက်တာလှကျော်ကျော်အနေနဲ့ရောဒီတရုတ်နဲ့ပတ်သက်ရင်တရုတ်နိုင်ငံအပေါ်သဘောထားကဒီဟိုမြန်မာနိုင်ငံကဒီဟိုအုပ်ချုပ်တဲ့အဖွဲ့တွေအနေနဲ့ဟိုအတော်လေးကိုကွဲပြားပြီးတော့ဒီတရုတ်နဲ့ဆက်ဆံရေးမှာတော့ညှိမြဖြစ်နေတယ်လို့ထင်ပါလားရှင့်
ဟုတ်ပါတယ်ဟိုဗမာပြည်မှာကဟိုအမျိုးမျိုးသဘောထားတွေကွဲပြားနေတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒီသဘောထားတွေကိုတစ်ဖက်ကလည်းညှိတာပေါ့တစ်ဖက်ကလည်းဒီတရုတ်နဲ့မဆက်ဆံရင်မဖြစ်တဲ့အကြောင်းအရာတွေရှိပါတယ်ဥပမာအပြင်ကျမတို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကလိုတာငြိမ်းချမ်းရေးပဲဖြစ်တာ။အဲ့တော့ငြိမ်းချမ်းရေးနဲ့ပတ်သက်လာတဲ့အခါမှာပြည်တွင်းငြိမ်းချမ်းရေးရဖို့အထူးသဖြင့်နေဆက်ဒေသတွေမှာတည်ငြိမ်အေးချမ်းမှုကအများကြီးလိုတာဖြစ်တာ။အဲ့ဒီအတွက်ကတော့အဲတရုတ်ကထဲထဲဝင်ဝင်ကိုဝင်ပါနေတာဖြစ်တယ်နော်။2015ခုနှစ်ကိုကအရေးခင်ဖြစ်ကြတဲ့သူတို့ရှိမှဒီဟိုနေ့နေပါလေပညာရှင်တွေအဲ့ဒီပါလေလူတွေအများကြီးလာပြီးပြောနေတာရှိတယ်။ဟိုတရုတ်သူတေသနာဌာနကလူတွေလည်းအများကြီးလာပြီးတော့ပြောနေဗမာပြည်ရဲ့ဒီပြည်တွင်းစစ်ပြဿနာကိုမဖြေရှင်းမဲ့နဲ့ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကမတိုးတက်နိုင်ဘူး။အဲ့ဒီအတွက်ကြောင့်ဒီဗမာပြည်ပေါ်မှာစေနာရှိတဲ့လူတွေအားလုံးကနိုင်ငံတကာအဖွဲ့အစည်းတွေပဲဖြစ်ဖြစ်ဥမာအာဆီယံလိုဟာမျိုးဥမာကုလသမဂ္ဂလိုဟာမျိုးအဲ့လိုဟာမျိုးကပဲဖြစ်ဖြစ်ဘေးပတ်ဝန်းကျင်ကနိုင်ငံတွေကပဲဖြစ်ဖြစ်တတ်နိုင်သမျှဝင်ရောက်ကူညီပြီးဒီပြည်တွင်းစစ်ကိုအေးအောင်လုပ်ပေးဖို့လိုတယ်လို့ပြောတာတွေရှိတယ်။အဲ့တော့ဟိုတလောတုန်းကဟိုကာကျုပ်ဘူကျုပ်မင်းအောင်နိုင်လာတုန်းကလည်းသမရရှီကျင်းဖင်နဲ့တွေ့တဲ့အခါမှာရှီကျင်းဖင်ကဒီဟာကိုဦးစားပေးပြီးပြောတယ်လို့ကြားတယ်။အဲ့တော့ခုဒီတစ်ခေါက်ဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာလေဒေါအောင်ဆန်းစုကြည်ကဒီနေဆက်ဒေတာနေဆက်တလျှောက်တည်ငြိမ်ရေးအေးချမ်းရေးအတွက်လည်းကျမတို့ကြိုးစားနေပါတယ်လို့ပြောတယ်လို့ကြားပါတယ်အဲ့တော့ကျမတို့ကဒီနေဆက်ကအနေမှာဒီခုနှစ်မှာရှိတယ်ကိုအင်းနီနာချင်းရှိဖြစ်ရှိနေတဲ့အင်အားကြီးနိုင်ငံနဲ့မဆွဲမရှောင်တာဆက်ဆံဖို့လိုအပ်တာတော့အမှန်ပဲအဲ့တော့အဲ့ဒီအခါမှာကျမတို့ကကိုတိုင်းပြည်ကိုလူမျိုးအကျိုးစီးပွားကိုတကယ်ပဲလောက်ကင်ပေးတဲ့အစိုးရတရားရာရေးရပို့ရေးကြည့်တယ်။အဲ့တော့ NLD အစိုးရအတွက်ကကိုယ်တိုင်းပြည်ကိုယ်လူမျိုးတွေအတွက်အရေးကြီးတဲ့ဟာကိုရပ်တည်ပြီးတော့ဒီအစိုးရနဲ့ဆွေးနွေးဖို့ဆက်ဆက်ဖို့တော့လိုအပ်ပါတယ်
။ဟုတ်ကဲ့ရှင်။ဟိုအခုဒေါက်တာလာကျော်ကျော်တုံးသက်သွားသလိုပဲဒီတော်ရရှင်တယောက်ကလည်းပြောထားတာရှိပါတယ်။အချိန်ရရင်နောက်ပိုင်းမှာဆက်ပြီးတော့သူ့ရဲ့စာလေးကိုဖတ်ပြပေးပါမယ်။အခုလောလောဆယ်မှာတော့လေးလိုင်းကနေဆွေးနွေးဖို့စောင့်နေကြတဲ့တော်ရရှင်တွေကိုဖိတ်ခေါ်ခြင်းပါတယ်။အရင်ဦးဆုံးစင်ကာပူကကိုနေဦးလင်းဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်။ဟိုပင်နိုင်ဆွေးနွေးပေးတဲ့ဦးစီသူအောင်မြင့်ဒေါက်တာလာကျော်ကျော်နှစ်ယောက်စလုံးလေးလိုင်းပေါ်မှာရှိပါတယ်။ဒါရိုက်ဆွေးနွေးနိုင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဟိုကျွန်တော်တို့ကတော့56ခုဖွားပေါ့ရဆိုရှယ်လစ်မာဆာလာကီလူဖြစ်တဲ့ညာပေါ့အဲ့ဒီတုန်းကကျွန်တော်တို့ဗမာနိုင်ငံမှာဟိုကွန်မြူနီနဲ့အနောက်စုနဲ့တော်တော်တိုက်တိုက်ခိုက်ခိုက်ဖြစ်တဲ့အခြေပေါ့ညာအဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကဖြတ်တန်းလာတဲ့အခါကျတော့ဘာလို့တော့တွေ့ရလဲဆိုတော့တရုတ်ကဒီနေ့ဒီအချိန်ရောက်တဲ့အချိန်တော့ယထာဤပစင်းလိုပဲသူကသူလိုချင်တာကိုပဲခုံမောင်းသွားတာသူခုံမောင်းသွားနေတဲ့အခါမှာဥမာတကူမကြိုက်တဲ့လူကဂဲနဲ့ပေါက်တာရှိမယ်ဒါမှမဟုတ်တချို့လူတွေကလက်ပြတာရှိမယ်ဟာတချို့လူတွေက welcome လုပ်တာရှိမယ်ပေါ့နော်အဲ့တော့တရုတ်ကသူ့အကျိုးစီးပွားကိုမူတည်ပြီးတော့သူခီးသူခြေတက်နေကြတယ်
ကြည်တက်နေတဲ့အခါမှာမိမိရဲ့အသုံးသက်ချက်ပေါ်မှာမူတည်ပြီးတော့ပဲတုံ့ပြန်ကြတာလေအဲ့တော့ကျွန်တော်တို့အတိုင်းကြီးကလူတွေကိုကြည်လိုက်လို့ရှိရင်ခဲနဲ့ပေါက်ခဲ့လူရှိသလိုဘုံခွဲတဲ့လူလည်းရှိတယ်ဗျာဒီအထားကိုဟုတ်တယ်မလ
ားဒါ
လက်ပြပြီးဂျိုးဆိုတဲ့လူရှိလို့လက်ကမ်းတဲ့လူတွေလည်းရှိခဲ့တယ်အဲ့ဒီအခါကျတော့ကျွန်တော်တို့ကမညီညွတ်တဲ့အခါကျတော့ဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ဖြစ်တော့ဆိုလို့ရှိရင်သူကပါတီချင်းဆက်သွယ်ရေးရှိတယ်အစိုးရပြင်ဆက်သွယ်ရေးရှိတယ်ကျွန်တော်တို့မညီညွတ်လို့အခုလည်းပဲစစ်တမ်းနဲ့သူတို့စကားပြောတယ်နိုင်ငံရေးသမားတွေနဲ့စကားပြောတယ်ဆိုတော့ကျွန်တော်တို့မညီညွတ်တဲ့ဖြစ်နေတဲ့ပြဿနာသို့တော့တရုတ်ကတော့သူသွားခြင်းနဲ့ခီးယူကိုသူသွားမှာပဲလို့ကျွန်တော်ပြောပြ
တယ်ဟုတ်ကဲ့ကိုနေဦးလေးအဲ့ဒါဒီနေရာမှာကျွန်မမေးခွန်းလေးတစ်ခုကိုနေဦးလေးကိုနည်းနည်းလေးပြန်ပြီးမေးချင်တာကသူကယထာကြီးတစ်စင်းလို့သွားနေတယ်ဆိုရင်ဟိုယထာလန်းတစ်လျှောက်မှာဟိုခီးယူစဉ်ချောချောမှုတွေသွားနိုင်မှုယထာလန်းဟိုတစ်လျှောက်ပေါ့လေဟိုစားအနောက်ချက်တွေမကြုံရဖို့အတွက်ကောသူကနည်းနည်းလေးမှစိတ်ဝင်စားမယ်လို့မထင်ဘူးလား
အာစိတ်ဝင်စားပါဦးကြာကျွန်တော်စင်ကာပူကလည်းနေတယ်ကျွန်တော်ပြောပြမယ်ထိုင်းဝမ်နဲ့လည်းအဆက်အသွယ်ကျွန်တော်တို့စကားပြောတာကြီးလည်းသိရတယ်မလေးရှားနဲ့လည်းအလုံးလုံးတယ်ကျွန်တော်တို့ဒီတရုတ်ကစကော့ကိုကျွန်တော်တို့ကနေဒီကနေပို့ပြီးတော့မြင်ရတယ်ပေါ့နော်တရုတ်ဘာတွေလှုပ်ရှားနေလဲဆိုတာကျွန်တော်တို့သိသို့တော့ကျွန်တော်တို့နိုင်ငံကကြတော့လူတွေကြတော့ဗာလဲဆိုအဟောင်းတွေမှာတဝဲဝဲလဲပြီးတော့ပဲတရုတ်နဲ့တရုတ်ပြည်ပခါလုံးတာကိုယ်အကျိုးစီးပွားကိုမေ့ပြီးတော့စကားပြောနေအဲ့လိုပဲကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ရှင်ကိုနေဦးလင်းစင်ကာပူကနေဝင်ပြီးတော့ဆွေးနွေးတာပါဒီမှာဦးစီစွာမြင့်နဲ့ဒေါက်တာလှကျော်စောတစ်ချက်လေးဒီသရရှင်ပြောတဲ့ဟာလေးကိုပြန်ကောက်ပြီးတော့မေးချင်ပါတယ်ဟိုသူပြောတယ်လို့မျိုးယထာလန်းတစ်လျှောက်မှာယထာခုံမောင်းနေတဲ့လမ်းကလူတွေကခဲနဲ့ပေါက်တယ်ဆိုရင်ဟိုသူဒီဟိုယထာသွာလာမှုချောမွေးဖို့အတွက်ဒီခီးစဉ်ဖြောင်းပြီးဖို့အတွက်ယထာလန်းချောမွေးဖို့သူဖြတ်သွားရတဲ့ခီးစဉ်တွေမှာချောမွေးဖို့အတွက်ဒီဟိုဂျားထဲမှာဘုံမခွဲဖို့ပေါ့လေလမ်းမှာမိုင်းမုံမထောင်ဖို့ဆိုတာတွေအတွက်သူဂယုစိုက်မယ်လို့မထင်ဘူးလားရှင်အဲ့ဒီဥစီတော်မြင်အရင်တုံးသက်ပြပါ။အ
ဲ့ဒီဆလိုရတဲ့ဘောကတရုတ်ကသူ့အခြေစည်းဘွားကိုဟိုကျွန်တော်တို့ကဖြက်စီးဖို့ပါညာဒီလိုမျိုးဆိုလိုတာ
ဟုတ်ကဲ့။သူပြောတာကကျွန်မသဘောပေါက်တာကတော့ तू ကသူလိုချင်တာတွေပဲတည်သွားမယ်ပေါ့နော်။ဘေးမှာတော့ तू လိုရခီးရောက်ပြီးတော့ဘယ်သူဘာပဲဖြစ်နေခဲ့ဆိုပေမဲ့ तू အဲ့လိုသွားတဲ့နေရာမှာ तू ဖြတ်တန်းသွားရမယ့်အရာတွေ तू ယူရစားပူပေါင်းရမယ့်အရာတွေရှိရပေါ့လေ။အဲ့တော့အဲ့ဒီဖြတ်တန်းသွားရမယ့်အရာတွေပူပေါင်းရမယ့်အရာတွေအနေနဲ့လေသူတို့ဒုက္ခတွေဒုက္ခတွေအများများနေတယ်ဆိုရင်သူတို့အကျိုးစီးပွားအတွက်ကလိုရခီးဆက်နိုင်မှာမလားဘလို့ထင်ပါလဲ။
အဲ့ဒီဥစ္စာကအရှိမတာရကရှိခဲ့ပြီလေအဲ့ဒါဘာလဲဆိုတဲ့ခါကျတော့သူလိုရာရဖို့အတွက်ပေါ့နော်သူဟိုတိတ်ပြီးရကိုဟိုဘာလဲအကျိုးစီးပွားအတွက်ဆိုပြီးတော့မှကျွန်တော်တို့ရှေ့ဆိုရဖြစ်တလျှောက်လုံးမှာအဲသူကကဘာပေါ်မှာလဲမရက်ပေးခဲ့တယ်ကာကွယ်ပေးခဲ့တယ်အကုန်သူလုပ်ပေးခဲ့တယ်ပြီးတော့မှဒီတိုင်းပြီးထဲကနေပြန်စားတာထုတ်ခဲ့တယ်ဘာလဲဒါကကျွန်တော်ကအနောက်ကိုပြန်ပြီးတော့ပြောတာမဟုတ်ဘူးဒါပေမဲ့ तू အဲ့လိုလုပ်ပေးခဲ့လို့ကျွန်တော်တန်းပြီးဘာဖြစ်သွားသလဲဆိုတဲ့ဥစ္စာမြင်ရတာပဲလေဒါပေမဲ့ तू ကအဲ့ဒီတိုင်းပဲ तू ကြော်ဖြတ်သွားတာပဲဒီတိုင်းပြီးအတွက်ကိုဘာမှစဉ်းစားပေးခဲ့တဲ့ဆိုတဲ့ဥစ္စာကကျွန်တော်အတိတ်မှာမရှိခဲ့ဘူ
းကျွန်တော်
တန်းပြီးမှာဖိနေရဆက်မှုတွေပါတယ်အများကြီးဖြစ်လာတယ်တိုက်ပြီးကဟိုးအောက်ကိုကျသွားပြီးတော့မှအလွန်ဆိုးသွားတဲ့ဟိုကုနာတို့ပညာရေးစီးပွားရေးအဖက်ဖက်ကနေကျသွားတဲ့ဟိုတိုက်ပြီးဖြစ်သွားခဲ့တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့အထုကဘာမှဟိုစိုးရိမ်တာပူပန်တာဝန်းနေတာဘာမှမတွေ့ရဘူးလေ
အဲ့ဒီဆိုင်ရရွှေ့ရှင်းပါလေအဲ့ဒါမှန်ပါလေဟုတ်ကဲ့ရှင်ဒေါက်တာလှကျော်ကျော်ဒီမေးခွန်းလေးနဲ့ပြန်ကောက်ပြီးတော့ပေးချင်ပါတယ်လောလောဆယ်မှာတော့ဒီတော်ရရှင်တရက်ကိုထပ်ပြီးတော့အလှည့်ပေးချင်ပါတယ်ရှင်အာကိုတက်ခိုင်မှာကိုရီးယားကိုတက်ခိုင်လေလောင်းမြောက်မှာရှိပါတယ်နော
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ
့ဝင်းဆွေးနေနိုင်ပါ
သောနာပြောတယ်ဒီတရုတ်ကဘုံရန်သူဆိုတော့ကျွန်တော်ကလုံးဝမကူရဲ့အဲ့ဟာကိုလက်မခံချင်ဘာဖြစ်လို့ဆိုတော့တရုတ်ကဘုံချစ်သူတော်ဖြစ်နေပြီဘာဖြစ်လို့ဆိုမြန်မာအခုလက်ရှိမြန်မာဆိုးရအဲတမရောဒိုင်းသားလက်နက်ကန်ထုတ်ပြမြောက်ပိုင်းဖွဲ့ပေါ့လေအမအများကြီးပဲတင်လကနေလေအဲ့ဒီဖွဲ့တော့ကျတော့ခုသက်လာမဲ့ပါတီဒီပါတီတွေအစိုးရလုံးနိုင်တဲ့ပါတီတွေပဲဖွဲ့စည်းမှာတရုတ်နဲ့လုတ်ကင်းနိုင်တဲ့ဖွဲ့စည်းမရှိဘူးဆိုတာဒါမြင်သားနေရပဲဒီလိုအခြေအနေမျိုးမှာဘယ်တော့မှမလို့မြောက်နိုင်တဲ့အခြေအနေမျိုးမှာတရုတ်ပြည်ကယင်းနေမျိုးနဲ့မျိုးရသလောက်ယူဖို့အရေးကြီးတယ်အဲခုတရုတ်ခုပြောနေကြတယ်တရုတ်နဲ့ပေါင်းလို့မြန်မာပြည်ပြည့်စည်သွားတယ်ဆိုတာလေဒါကလည်းပဲတရုတ်နဲ့ပေါင်းလို့ပြည့်စည်ရတဲ့ဒီအရင်အုပ်ချုပ်ခဲ့တဲ့လူတွေရဲ့အဂတိမကင်းမှုတွေဒီကိုကျိုးရှာမှုအကြောင်းတိုင်းပြည်မွဲသွားလို့ထင်တရုတ်နဲ့လုံးလုံးမျိုးပြည့်စည်ရတာမဖြစ်နိုင်မဟုတ်ပါတော့ပါဘောပဲဒါမလို့နည်းစုပေါ့ဒီအစ်စ်အနာရှင်တွေကိုကျိုးရှာတော့တာနဲ့တိုင်းပြည်မွဲသွားပြည့်မယ်ဒီမြန်မာနိုင်ငံနဲ့နိုင်ငံတိုးတက်ဖို့တကလမ်းမဆက်တွေရေးအစားဦးစားစင်းလမ်းပန်းဆက်တွေအကုန်လုံးလျှက်စင်မီအကုန်လုံးလိုအပ်နေတာပဲလိုအပ်နေတာဘယ်သူမှယင်းနှမျိုးမျိုးနိုင်ခြင်းမူလေကိုကလည်းပတ်စံမရှိဘူးအဲ့တော့တရုတ်ကယင်းနှမျိုးနဲ့မျိုးလမ်းမဆက်တော့လိုလားဖိတ်ခေါ်လို့တယ်
ကား
ကြီးမှသာလေတိုးတက်ပါလေအဲဒါမလို့ဟိုအခုချိန်မှာရထားတဲ့ဆိုးရအာခိဟိုလုံးဝမတိခန့်တဲ့ဆိုးရမဟုတ်ဘူးဒီချိန်နေမျိုးမှာမှရအောင်ယူနိုင်လို့ရှိရင်ဟောက်ဘဲပါတီတက်လို့ဘဲရသွားပြီဘာမှဘဲမှမရနိုင်ဘူးဒီတယောက်ကပဲရအောင်မှာအခုလက်ရှိဆိုးရချိန်နေအကောင်းဆုံးပဲတန်းတားလက်နဲ့ကန်ရော မတော်ရောအစိုးရရောအားလုံးကတရုတ်နဲ့ဆက်ဆံရအားလုံးကောင်းတဲ့အချိန်မှာခုနဘုံခွဲမယ်ဆိုတာကျွန်တော်ရည်ရင်နေတယ်ခုနဟိုတရုတ်စီမံကိန်းရှိတဲ့နေရာဘယ်နေရာဘာပြတ်တာတခြားကြောက်ဘူးလို့ကျွန်တော်ဟိုဒီတိုင်းသားလက်နက်ကင်နဲ့ပြောရတယ်ဒီအဖွဲ့အစည်းတွေနဲ့ပြောရတယ်ဘာမှမကြည့်တိုင်းတရုတ်စီမံကိန်းရှိတဲ့နေရာအေဂျင့်နေတာပဲ
ဟုတ်ကဲ့ဟုတ်ကဲ့ဒါက
ရနိုင်တယ်လို့မြန်မာနိုင်ငံကယူထားဝေတည်တယ်
ဟုတ်ကဲ့ကိုရီးယားကိုတက်ခိုင်မှာအာဒီမောင်တက်တနအမေရိကန်နိုင်ငံကလည်းသူရေးလာတဲ့စာရှေ့ပါတယ်ဒါပေမဲ့ကျွန်မတချောင်းလေးပဲဖတ်ပြချင်ပါတယ်အမေစုနဲ့တရုတ်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာတဲ့ပိုလန်မှာကြောင့်ဖြစ်ထွန်းလာမဲ့လူမှုဘဝပြောင်းလဲမှုတွေငင်းငယ်ရေးဖြစ်စဉ်တွေကနေပြီးတော့ရခိုင်အရေးမြေဆောင်အရေးအစုံဖွံ့ဖြိုးတိုးတက်ရေးလက္ခဏာအစုံပါနိုင်တဲ့အတွက်ရေးရှိမှာမြန်မာနိုင်ငံအတွက်အကျိုးရှိနိုင်တယ်လို့ယူဆမိပါတယ်တဲ့ဒါကတော့ဥစားဒီခုနကတော့ကိုတက်ခိုင်နဲ့သဘောထားတူပါတယ်ကျတော့ဒီတရုတ်နဲ့ဆက်ဆံရေးပြည်လည်းမှာမြန်မာနိုင်ငံမှာအကျိုးရှိတယ်လို့ယူဆလို့ရပါလားရှင်ဟိုဒီကိစ္စကိုနည်းနည်းလေးဒေါက်တာလှကျော်စောသုံးသပ်ပေးစီလို့ပါတယ
်ကျမမနေ့ကဒီတရုတ်ပြည်ကအဲ CGTN ကအဲ့ဒီ round table ပေါ့နော်အားလုံးစုပေါင်းဆွေးနွေးတဲ့ခါမှာ CEO တွေပေါ့အဲ့အုပ်ချုပ်ရေးဟိုကုမ္ပဏီတွေကဟာဒီဆွေးနွေးတော့ဟို Greek ကဟို Soros ဟိုနဲ့ဗာလဲစိတ်ကန်းကိုတွားပြီးတိဆောက်တယ်အဲ Costco ဆိုတဲ့ကုမ္ပဏီပေါ့နော်တရုတ်ကုမ္ပဏီက CEO ပြောသွားတာတတိယလေဗျာဟိုလွန်ခဲ့တဲ့9နှစ်ကသူတို့စပြီးလောက်တုံးတာတဲ့အဲ့ဒီသားကံလူတွေကတိတ်ပြီးတော့ရန်လိုတာတဲ့အဲ့တော့ဒီကောင်တွေရောက်လာလို့ရှင်ဒီတရုတ်တွေရောက်လာရင်တော့ငါတို့ရဲ့အချုပ်ချာအာဏာထိခိုက်တော့မယ်ငါတို့ရဲ့ဒီသားဆိုင်ရာလုပ်ငန်းတွေထိခိုက်တော့မယ်ဆိုပြီးသူတို့အဲ့ကုမ္ပဏီစခန်းချထားတဲ့ဟိုတယ်ရှိမှာ You Chinese Get Out ဆိုတဲ့ဟိုစာတမ်းကြီးချိတ်ပြီးတော့အကုန်ထိုင်သပိတ်ထိုင်မှောက်နေတာတဲ့သူတို့ဘယ်သူမှမထွက်ရဘူးတဲ့အဲ့တော့ तू က तू အတွေ့အကြုံကို तू ကဒီလိုပြောပါတယ်တကယ်လို့ဒီသားကံတွေကကိုယ်ကိုရန်လိုမုန်းထားဖြစ်လာရင်ကိုကရှောင်ပါတဲ့ရှောင်ပြီးတော့ကိုကအဲသူတို့နဲ့ခဝေးဝေးကကိုအန်တီရမဖြစ်အောင်နေပြီးတော့ကိုလှုပ်ပြင်လှုပ်ထိုက်တယ်လှုပ်ဆရာရှိတာကိုသာလှုပ်သွားပါတဲ့အခု9နှစ်ကြာပြီးတဲ့နောက်เนาะဒီဆိုပိုရက်ဒီဆိုရက်စိတ်ကမ်းလဲပြီးသွားရောအဲသူတို့အဲ့စိတ်ကမ်းမှာကိုကအားလုံးအလုတ်ကင်ပေါင်း3000ခွန်င်းပြူတယ်တဲ့အဲ့မှာသူတို့ Costco ကုမ္ပဏီကလူကတရုတ်က9ယောက်ပဲရှိတာတဲ့အခုကြတော့အဆင်ပြေသွားတာပဲတဲ့ဒါကြောင့်မလို့ဒေသဆိုင်ရာလူတွေရဲ့ရန်လိုမှုတွေမုန်းတီးမှုတွေတွေ့ရင်ကိုကသိကြီးခံပြီးတော့ကိုလှုပ်ဆရာရှိတာကလားကိုလှုပ်သွားပါလို့ပြောသွားပါတ
ယ်ဟုတ်ကဲ့ရှင်
အဲ့တော့ကျမကြည့်တာအဲသူတို့အနေနဲ့အာဖရိကတိုက်တို့ဘာတို့မှလည်းသူတို့အများကြီးဝင်လာပါကစ္စတန်တို့ဘာတို့မှဆိုအသက်တောင်ခံရသေးတယ်ခင်ဗျားတို့ကြားဘူးမယ်ထင်တယ်အဲတရုတ်တပြည်လုံးကတောင်စိတ်ဆိုးပြီးတော့အဲ့ဒီကအကုန်ပြန်လာဖို့တောင်ဟုတ်ကဲ့ဘယ်လိုကော
လဲတရုတ်ဆိုရဖြစ်အားပေးဟုတ်ကဲ့အဲ့တော့တရုတ်ဆိုရအနေနဲ့ဒေတာကန်အနေနဲ့တော့ဟိုပြည်လဲဘုကတော့သူတို့ရဲ့စိတ်ထားအမှန်တော့သူတို့ရှိကိုရှိရမယ်ပေါ့လေဟိုတိုက်ရိုက်လေလိုင်းအစီအစဉ်ကျွန်မဒီစနေညတိုက်ရိုက်လေလိုင်းအစီအစဉ်ဒီမှာပဲအဆုံးသတ်ချင်ပါတယ်ရှင်အချိန်လည်းမရှိတော့လို့ပါဟိုဆွေးနွေးပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင်
တရီနေကနိုင်ငံရှေ့ပိုင်းကကိုလ်မန်နီမြို့မှာလုံခြုံရေးတပ်ဖွဲ့နဲ့လက်နက်ကိုင်တပ်ဖွဲ့တို့တောက်ကြနေညကအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့အင်ကိုတီကနေရှင်လင်းရံမှာအပြင်းထန်ဒဏ်ရာရသားတဲ့အမျိုးသမီးတဦးနဲ့ကလေးတဦးကိုဆေးရုံပို့လိုက်ရပါတယ်။အပြန်အလှန်ပစ်ခတ်ပြီးတော့ပောက်ကွဲမှုတွေပါဖြစ်ပွားခဲ့တဲ့အဲ့ဒီအင်နဲ့အနီးတစ်ပိုက်မှာအလောင်း15လောင်းတွေ့ရပြီးတော့အဲ့ဒီထဲမှာကလေးငယ်6ဦးပါဝင်တယ်လို့စစ်တပ်ပြောခွင့်ရသူကဆိုပါတယ်။ပောက်ကွဲမှုကတော့အသေးခံမုံကွဲတူကြောင့်ဖြစ်ပုံရတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတောင်ဖက်ကိုတပ်သား300ထပ်ပြီးစစ်လို့နိုင်ခြေရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ပြည်ထရေးဝန်ကြီးဌာနရဲ့မြစ်တာရက်ခန့်ချက်ကိုကာယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှာနန်ကအတီးပြုလက်မှတ်ထိုးလိုက်မယ်လို့ခမရာကြောင်ပင်တကွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူချာလီဆမ်မတ်စ်ကမနေ့တောက်ကြနေမှာပြောဆိုထားပါရယ်
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါ။စနေညရဲ့အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Knolius Tinot ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို9ဆယ်နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.